Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ်ဇူလိုင်လ23ရက်နေ့တနင်္ဂနွေနေ့မနေ့ဖက်အတန်နဲ့အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဖက်အတန်နဲ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနေ့ချင်းပါရှင်ကျွန်မခင်မျိုးတက်ပါဒီမနေ့ချင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲသူပြောပြပေးမှာပါ။ကောက်ဆက်စစားကရင်ဂျာဒုက္ခသည်စခန်းမှာရှိတဲ့အာဆာအဖွဲ့ခေါင်းဆောင်ကိုဖမ်းဆီးရမိတယ်လို့ဘင်္ဂလားဒေ့ရှ်ရဲကအကြေညာပါတယ်။အမေရိကန်ရင်းငုပ်တင်မောတောင်ကိုရီးယားမှာရောက်ပြီးတဲ့နောက်မှာမြောက်ကိုရီးယားကဒုတိယအကြိမ်ဖြစ်တဲ့မစ္စရယ်တုံးနဲ့ဆက်သက်ချင်းချောက်လိုက်ပါတယ်။အိန္ဒိယနိုင်ငံမဟာရာရှတရာပြည်နယ်ကမြေပြိုမှုမှာတော့တေဆုံးသူက26ဦးရှိနေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဇော်မှုကျော်ရဲ့။
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပေးပို့ချက်တပုတ်နဲ့အတူပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်မှာပ
ါမြောက်ဒီဒေသတွေအရေးပါတဲ့စာဝါနိုင်ဂုံးစုကရှိတယ်လေကျွန်တော်ပူပေါင်းတက်ဖွဲ့တော့ပူဝဲသိမ်းတိုင်းနိုင်ရတယ်အာရန်ဒီဇီယာလည်းနဲ့ခင်းရနေတယ်အများကြီးရတယ်ပြန်ပြီးကြောက်ရင်ရတယ်အများကြီးဖြစ်နိုင်တယ်လို့သိရတယ
်ကရင်ပြည်နယ်မြောက်ဝတီမြို့အနီးကအရေးပါတဲ့စစ်ကောင်စီတပ်စခန်းဂုံးတစ်ခုကိုကရင်လွတ်မြောက်ရေးတပ်ဖွဲ့နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကသိမ်းယူခဲ့ပါတယ်။မကြာမီပဲအပြည့်အစုံကိုတင်ပြပေးပါမယ်။အဲဒီနောက်မှာတော့အပစင်ကဏ္ဍတွေဖြစ်တဲ့ဒုအတန်းဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြိုင်ကဘာဒါအပြင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်တွေကိုဇက်တိုက်တင်ဆက်သွားမှာပါ။အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့တင်ပြပါမယ်။
ရုရှားသိမ်းပိုက်ခံခရိုင်းမီးယားကတရားဟာမဟာဗျူဟာအရတိုက်ခိုက်ရမယ်ပြစ်မှတ်တစ်ခုဖြစ်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယားဇယ်လန်စကီကတောက်ကြနေပြည်သူကိုပြောကြားတဲ့မင်ကုန်းမှာထည့်သွင်းပြောကြားလိုက်ပါတယ်။ဒီတရားဟာအခုဖြစ်ပေါ်နေတဲ့ရုရှားရဲ့ကျူးကျော်စစ်အတွင်းလက်နက်ခဲယမ်းမီးကျောက်တွေတည်ဆောင်လမ်းကြောင်းဖြစ်နေပြီးတော့နေ့စဉ်တုံးနေတာဖြစ်တယ်လို့ခရိုင်းမီးယားကျွန်းဆွယ်စစ်မဲ့ဇုံလည်းဖြစ်နေတယ်လို့ပြောပါတယ်။ရုရှားနဲ့ဆက်ဆံနေတဲ့ဒီတရားမှာတနင်္လာနေ့ကပောက်ကွဲမှုဖြစ်ပြီးနှစ်ဦးသေဆုံးရတာဖြစ်ပြီးဒါဟာယူကရိန်းလက်ချက်လို့ရုရှားကဆွဆွဲပေမဲ့ယူကရိန်းကတော့ညင်ပါတယ်။တောက်ချန်နေရုရှားတပ်တွေရဲ့တိုက်ခတ်မှုကြောင့်ဒုစရက်ဒေတာမှာကလေးငယ်နှစ်ဦးနဲ့အမျိုးသမီးနှစ်ဦးသေဆုံးပြီးယဉ်ကျေးမှုစင်တာတစ်ခုကျောင်းတစ်ကျောင်းနဲ့လူနေအဆောက်အဦတွေပျက်စီးခဲ့ရတယ်လို့လည်းသမ္မတကပြောပါတယ်။တချိန်ထဲမှာပဲယူကရိန်းရဲ့ပင်လယ်နဲ့ဒေတာကနေကောက်နှံတင်ပို့မှုအစီအစဉ်ပြန်ဆနိုင်ရတဲ့အတွက်တူရကီသမ္မတရီဆက်တိုက်အပ်အာဒိုဝါနဲ့တယ်လီဖုန်းဆက်သွယ်ပြီးပူးပေါင်းဆောင်ရွက်ရေးတက်ကြိုးပမ်းခဲ့တာပါ။
ဒိမန်နိုင်ငံကိုဘေဟေကင်မြို့တော်မှာကိုရန်ကျမ်းကိုမိရှုဆန္ဒပြခဲ့တာကိုစန့်ကျင်တဲ့အနေနဲ့ယာနဲ့ချီတဲ့အီရတ်ဆန္ဒပြသူတွေဟာဗက်ဒကတ်မြို့တော်မှာပြီးခဲ့တဲ့စနေနေ့ကဒိမတ်တန်ယုံအပါအဝင်တန်ယုံနေရှိရာကိုဝင်ရောက်ဖို့ကြိုးစားခဲ့တဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကတားဆီးခဲ့ရပါတယ်ဆန္ဒပြသူတွေကအစိုးရရုံးနေတဲ့တန်ယုံနေရှိရာ green zone ရှိရာကိုသွားတဲ့ဂျမူဟီရာတရားကိုပိတ်ဆို့ခဲ့တဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကလူစုခွဲဖယ်ရှားခဲ့ရပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကဒိမတ်နိုင်ငံကိုပေဟင်ကင်မြို့တော်မှာရှိတဲ့အီရတ်တန်ယုံရှိမှာအစွန်းရောက်အဖွဲ့တစ်ဖွဲ့ကကိုရန်ကျမ်းနဲ့အီရတ်အလံကိုမီးရှို့ဆန္ဒပြခဲ့တယ်လို့ဒိမတ်သတင်းဌာနတွေကဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်ရက်တုန်းကလည်းဆွီဒင်နိုင်ငံမှာကိုရန်ချမ်းကိုမိရှုဆန္ဒပြဖို့လှုပ်ခဲ့တဲ့အတွက်အီရတ်ဆန္ဒပြသူတွေကဆွီဒင်တန်ယုံကိုဝင်ရောက်စီးနှင်းခဲ့ပါတယ်တန်ယုံကိုစီးနှင်းခဲ့ပြီးအလံနေဝင်ရကရှီယက်မွတ်စလင်ခေါင်းဆောင်မွတ်တာဒာအယ်ဆာဒါကိုထောက်ခံတဲ့ကြွေးကြော်တမ်းတွေလည်းအော်ဟစ်ခဲ့ပါတယ်ဒါအပြင်တန်ယုံကိုမိရှုခဲ့တဲ့အတွက်အနှဲငယ်မိလောင်ခဲ့ပါတယ
်ပဋိပက္ခတွေဖြစ်ပေါ်နေတဲ့ဆွီဒင်နိုင်ငံမှာတော့သူတို့တက်လို့ရတဲ့လုံခြုံမှုစိတ်ချမှုမပေးနိုင်ရဆက်ပြီးတော့အကူအညီပေးဖို့မဖြစ်နိုင်တော့ဘူးလို့ MSF နေစည်းမချဆေးပညာရှင်များအဖွဲ့ကတောက်ချန်နေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဆူဒန်နိုင်ငံခါတုံးမြို့တော်မှာရှိတဲ့တူရကီဆေးုံအတွက်လိုအပ်တဲ့ဆေးပစ္စည်းတွေသွားပို့တဲ့ MSF ဝန်ထမ်း၄ဦး၊ကောင်းမောင်းသမား၄ဦးနဲ့နေစားလုပ်သား၁၀ဦးတို့ကိုတနတ်သမားတွေကရက်ခိုင်းပြီးကြေညာတန်းတန်းစော်ကားခဲ့တဲ့အပြင်အလုသမားတွေကကားကိုပါခိုးယူရခံခဲ့ရတယ်လို့ကြေညာချက်မှာဖော်ပြပါတယ်။တကယ်လို့ခုလိုဖြစ်ရမျိုးထပ်ပြီးပေါ်ပေါက်လာမယ်ဆိုရင်ဆေးပစ္စည်းတွေတဲပို့တာကိုဆက်ပြီးအနှောက်အယှက်ပေးနိုင်မယ်ဆိုရင်ဒီလိုတူရကီဆေးအုပ်မှာ MSF ဆက်ပြီးတော့အလုလုံနိုင်တော့မှာမဟုတ်ကြောင်းဆူရန်နိုင်ငံဆိုင်ရာ MSF ရေးပေါ်ဌာနစီမံခန့်ခွဲရေးတာဝန်ခံခရစ်စတိုဖာဂန်နီယားကကြေညာချက်မှာပြောဆိုပါတယ်။ဆူရန်နိုင်ငံမျိုးတော့ခါတုံးမှာခုဆေးုံနှိမ်တာဖွင့်ပြီးကုသပေးနိုင်တာပါ။ဆူရန်မှာစစ်တပ်နဲ့ RSF လက်နက်ကိုင်တပ်တွေကြားဧပြီလလယ်မှာစတင်ခဲ့တဲ့ပဋိပက္ခတွေကြောင့်နိုင်ငံတလောမှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပေါ်ပြီးတော့အိုးရင်ဆန့်ခွာထွက်ပြရသူကတန်းနေချီရှိနေတာဖြစ်ပါတယ်။
မြောက်ကိုရီးယားက Patton Cruise Missile ဒုံးကျည်အများအပြားကိုစနေနေ့မနေ့ကကိုရီးယားကျွမ်းဆွယ်ရဲ့အနောက်ဘက်ပင်လယ်ပြင်ထဲကိုပစ်ခတ်ခဲ့ပါတယ်။ဒေသစံတော်ချိန်မနေ့၄နာရီလောက်မှာပစ်ခတ်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောဆိုပါတယ်။အခုလိုပစ်ခတ်မှုကြောင့်ကိုရီးယားကျွမ်းဆွယ်အခြေအနေတင်းမာမှုပိုဆိုးသွားပါတယ်။ American Nuclear လက်နက်တပ်ရေငုပ်သင်္ဘောတောင်ကိုရီးယားနိုင်ငံဘူဆန်စိတ်ကမ်းမှာဆက်ရောက်ခဲ့ပြီးနောက်တပတ်အတွင်းဒုတိယအကြိမ်မြောက်အဖြစ်မြောက်ကိုရီးယားကပင်ဆိုင်တုံးနေအခုလိုပြစ်လွတ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ပုတ်ထူးနေ့ကလည်းပယ်ထိန်တပ် Blasted ဒုံးလက်နက်တွေပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားနဲ့ဂျပန်စစ်ဘက်တာဝန်ရှိသူတွေကထုတ်ပြန်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার ချင်းချောက်မှုတွေရှိနေချိန်မှာပဲနျူကလ িয়ার လက်နက်တပ်ဆင်ထားတဲ့အမေရိကန်ရေငုပ်သင်္ဘောဟာတောင်ကိုရီးယားကိုဆက်ရောက်ခဲ့တာဖြစ်ပါတယ်။အမေရိကန်လေယာဉ်တင်သင်္ဘောဘုံကျဲလေယာဉ်နဲ့မစ်ဆိုင်းဒုံးလက်နက်တွေရေငုပ်သင်္ဘောတွေတောင်ကိုရီးယားမှာချထားခဲ့မယ်ဆိုရင်နျူကလ িয়ার လက်နက်တိုက်ခိုက်မယ်လို့ပြီးခဲ့တဲ့ကြာသပတေးနေ့တုန်းကမြောက်ကိုရီးယားကချင်းချောက်ပြောဆိုခဲ့ပါတယ်။
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 9.13 MHz ဟိုင်းဒိုမီတာ51 kHz 5.85 MHz နဲ့လိုင်းလက်မီတာ190 kHz 1.55 MHz တို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
် View American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ဘဇာရွန်ဂျာဒုက္ခသည်စခန်းမှာနေထိုင်တဲ့အာဆာအကြမ်းဖက်ဖွဲ့ခေါင်းဆောင်ဟာဗက်စ်နူအမိုဟာမက်ကိုတောက်ကြနေမှာဖမ်းဆီးရမိတယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ရဲ့အကြမ်းဖက်မှုတပ်ဖြတ်ရေးဆိုင်ရာ RAP တပ်ဖွဲ့တရားရေးနဲ့သတင်းဌာနအကြီးအကဲခန္ဒကာအယ်မိုနီကစနေနေ့မှာကြေညာလိုက်ပါတယ်။အာဆာဖွဲ့ဟာပြန်ပြီးဆွဲတာလူသက်တာလို့ရာဇဝတ်မှုတွေလှုပ်ဆောင်နေကြောင်းနဲ့ဒီဖွဲ့အဖွဲ့ဝင်တွေကိုဖမ်းဆီးနိုင်မှုအတွက်ဆက်ပြီးစ조사နေတယ်လို့လည်း RAP တပ်ဖွဲ့ကပြောပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ဘဇာဒေသမှာမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကနေလာရောက်တဲ့လက်နက်ကိုင်အဖွဲ့အများပြားလှုပ်ရှားနေကြတာဖြစ်ပြီးတချို့ကအဲ့ဒီမှာရှိတဲ့ရွန်ဂျာဒုက္ခသည်စခန်းတွေကိုထိန်းချုပ်နိုင်မှုအတွက်조사နေကြတယ်လို့လည်းပြောပါတယ်။HRW လူခွင့်စောင့်ကြည့်အဖွဲ့ကြီးရဲ့ဒီလာဆော့ပိုင်းထုတ်ပြန်တဲ့အစီရင်ခံစာမှာတော့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေဟာအဲ့ဒီဝင်းကျင်ကရာဇဝတ်ခိုင်းသားတွေကိုကြောက်ရွံ့ထိတ်လန့်နေကြတယ်လို့ပြောပါတယ်။ Caucasus ဘဇာဒုက္ခသည်စခန်းမှာလက်နက်ကိုင်အဖွဲ့အနည်းဆုံး7ဖွဲ့ကြီးစိုးနေတာဖြစ်ပြီး HRW ကကောက်ယူတဲ့အစီရင်နေအရဒီနှစ်ထဲမှာတင်ရိုဟင်ဂျာအနည်းဆုံး48ဦးအသက်ဖြတ်ခံရတယ်လို့မနစ်က2022မှာအယောက်40အသက်ခံရတယ်လို့ပြောပါတယ်။ကြပြန်ရွန်ဂျာဒုက္ခတဲ့20ဝန်းကျင်ကဖမ်းဆီးခံရပြီးနှင်းဆဲတာဒါမှမဟုတ်ချင်းချောက်တာပြန်မေးဆွဲတာတွေခံရတယ်လို့လည်းပြောပါတယ်။ဒီဒုက္ခတဲ့စခန်းတွေမှာအကျန်းဖက်မှုတွေတိုးလာတာနဲ့ပတ်သက်ပြီးတော့ဆိုရင်ကြောင်းဘင်္ဂလားဒေ့ရှ်ဆိုင်ရာကုလသမဂ္ဂအဖွဲ့အကြီးအကဲဂရန်လူရစ်ဆာဇူလိုင်16ရက်နေ့မှာဘင်္ဂလားဒေ့ရှ်ပြည်ထောင်ဝန်ကြီးကိုတွေ့ဆုံပြီးပြောကြားခဲ့တာဖြစ်ပါတယ်။ပြည်ထောင်ဝန်ကြီးအစတာဒက်စမန်ခန်းကလည်းအခုလိုအသက်ပြတ်ခံရမှုတွေအကျန်းဖက်မှုတွေနဲ့ပတ်သက်ပြီးအခြေအနေကိုထိန်းချုပ်နိုင်ဖို့ဖြည့်ရှင်းနိုင်ဖို့အတွက် Caucasus ဘဇာမှာစစ်တပ်ချထားဖို့ဘင်္ဂလားဒေ့ရှ်အစိုးရကစဉ်းစားနေတယ်လို့လည်းပြောပါတယ်။အခုချိန်မှာဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းထဲမှာရိုဟင်ဂျာဒုက္ခသည်က 1.2 သန်းနီးပါးရှိနေပြီဖြစ်ပါတယ
်။ပြီးခဲ့တဲ့ရက်ကအိန္ဒိယနိုင်ငံမဟာရာရှတာပြည်နယ်အတွင်းမိုးကြီးမြေပြိုဖြစ်ခဲ့တဲ့အတွက်သေဆုံးသူအရေအတွက်ဟာစနေနေ့အထိ26ဦးရှိသွားပြီလို့ကယ်ဆယ်ရေးတာဝန်ရှိသူတွေကထုတ်ပြန်ပြောဆိုပါရယ်ဒါအပြင်ဒါဇင်နဲ့ခြေတဲ့သူတွေရွှေ့နေအောက်မှာပြိနေနိုင်သေးတယ်လို့လည်းပြောဆိုထားပါရယ်ပြီးခဲ့တဲ့ကြာသပတေးနေ့ကမွန်ဘိုင်းမြို့ကနေ38လမိုင်လောက်အဝေးမှာရှိတဲ့အိုက်ရှယ်ဝတီတောင်တန်းဒေသအတွင်းညဘက်မိုးကြီးမြေပြိုခဲ့တဲ့အတွက်အိမ်တွေတော်တော်များများလည်းပျက်စီးသွားခဲ့ပါရယ်မဟာရာရှတာပြည်နယ်ရဲ့အနောက်ဘက်ရာဗာတမဲလ်ဒေသအတွင်းရေကြီးရေရှမ်းမှုတွေဖြစ်ခဲ့တဲ့အတွက်အိန္ဒိယလေတပ်ကရဟတ်ယာဉ်တွေအသုံးပြုပြီးသဘာဝဘေးသင့်သူတွေကိုကယ်ဆယ်ခဲ့ရပါတယ်။နာဗရီမြို့မှာတော့လမ်းတွေရေမြုပ်နေတဲ့အတွက်ယင်ရထားတွေသွားလာရခက်ခဲနေပါတယ်။အိန္ဒိယမှာစိုက်ပျိုးရေးအတွက်မိုးရေကိုအားထားနေရပေမဲ့လည်းမိုးအလွန်ကျွံရွာသွန်းမှုတွေကြောင့်ရေကြီးရေရှမ်းမှုမြေပြိုမှုတွေဖြစ်ပြီးရေကြောင့်ကူးစက်တဲ့ရောဂါတွေကိုခံစားရလေရှိပါတယ်။တဲ့င်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ် VO ရဲ့တင်းငွေနေနေမနေ့ပဲအတန်လွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေထုတ်လွှင့်နေတာပါအခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေမတိုင်မီသတင်းပေးပို့ချက်တပုတ်ကိုဥစွာတင်ပြပါမယ်ကရင်ပြည်နယ်မြဝတီမြို့အနီးမှာရှိတဲ့စစ်ကောင်စီအတွက်စီရေးအရမဟာဗျူဟာကြားတဲ့အရေးပါတဲ့ လက်ခတ်တောင်တာဝါတိုင်းစခန်းကုန်းကိုကရင်မြို့သားလွတ်မြောက်ရေးတပ်မတော် KNLA နဲ့ PDF ပူးပေါင်းစစ်ကြောင်းကဇူလိုင်လ20ရက်နေ့နဲ့21ရက်နေ့အထိနှစ်ရက်ကြာတိုက်ခိုက်ခဲ့ပြီးသိမ်းယူနိုင်ခဲ့တယ်လို့ပူးပေါင်းတပ်ဖွဲ့တွေဘက်ကသတင်းထုတ်ပြန်ပါတယ် VOA သတင်းတောက်မှအေးအေးမှကသတင်းပေးပို့ထားပါတယ်
ကရင်ပြည်နယ်မြောက်ဝီမြို့အနီးရှိစစ်ကောင်စီအတွက်စစ်ရေးဗျူဟာအရရေးပါတဲ့လက်ခတ်တောင်တာဝါတိုင်စခန်းကုန်းကိုကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA PDF စစ်တောင်းစားတဲ့ပူးပေါင်းတပ်ဖွဲ့တွေကနှစ်ရက်ကြာနှစ်ဖက်တိုက်ပွဲတွေဖြစ်ပြီးတဲ့နောက်သိမ်းယူနိုင်ခဲ့တာပါဒီတာဝါတိုင်စခန်းကုန်းဟာစစ်ရေးအရမဟာဗျူဟာကျတဲ့စခန်းဖြစ်တာကြောင့်စစ်ကောင်စီကလည်းပြင်းပြင်းထန်ထန်ခုခံခဲ့တာပါမနေ့ကတော့ဒီစခန်းကုန်းကိုသိမ်းယူနိုင်ခဲ့ကြောင်းပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တူဦးကပြောပါတယ်
မြောက်ဒီကတည်းကအရေးပါတယ်တာဝါလိုင်းဂုံးဆိုတာရှိတယ်လေအဲ့ဒါတာဝါလိုင်းဂုံးကိုကျွန်တော်တို့ဒီကျွန်တော်ပူပေါင်းတပ်ဖွဲ့ရောပက်ကြယ်ဝင်းတို့ဒီဟိုဘူတာဘောတို့ဖွဲ့လို့ပူပေါင်းပြီးတော့ကျွန်တော်တို့အဲ့ဒီညကိုဝက်စင်းတိုင်းနိုင်ခဲ့တယ်အဲ့ဒီရန်သူတွေလည်းနဲ့ခေရန်နေလည်းအများကြီးရတယ်ရန်သူကျဆုံးရင်ကလည်းကျွန်တော်စီးကျဆဲပေါ့နော်ကျဆုံးရင်ကလည်းအများကြီးဖြစ်နိုင်တယ်လို့သိရတယ်
ဒီစခန်းကုန်းဟာမြဝတီခရိုင်အတွင်းမှာစစ်ရေးအရအရေးပါတဲ့ဂုံးဖြစ်ပြီးလေးကေကောနဲ့တခြားနေရာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့နေရာဖြစ်တယ်လို့လည်းဆိုပါတယ်
။ဟိုတာဝါလိုင်းဟိုတာဝါလိုင်းဂုံးစံနဲ့နေကြီးရတယ်။ဒါကမဟာဗျူဟာမြောက်တာပေါ့သူတို့က။အဲသူတို့အဲ့ကနေပြီးတော့လေးကေကောတို့ကျွန်တော်ခလူတို့အဲ့ကနေပြီးတော့သူလူစုံကဒီမှာအရကိုကဲနိုင်တာပေါ့နော်လက်နက်ကြီးတွေနဲ့လည်းလှမ်းပြီးတော့အဲ့ဘက်ကိုစစ်ကူပေးနိုင်တယ်
စစ်ကောင်စီရဲ့အရေးပါတဲ့စခန်းလက်လွတ်လိုက်ရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးထိခိုက်သေးဆုံးစီးရင်နဲ့ပတ်သက်လို့တော့အတည်ပြုနိုင်ခြင်းမရှိသေးသလိုပူးပေါင်းတပ်ဖွဲ့တွေဘက်ကတော့6ဦးဒဏ်ရာရတယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်အထူးသဖြင့်ဒီစခန်းတွေလက်လွတ်လိုက်ရတာဟာစစ်ကောင်စီတပ်သားတွေကစိတ်ပိုင်းဆိုင်ရာအရအရှုံးပေးတဲ့အခြေအနေကြောင့်လည်းသိမ်းယူရတာမြန်ဆန်ခဲ့တယ်လို့လည်းဆိုပါတယ်
အဲ့တို့ကြားသွားပြီးစီးရီးဒီဟာရဒါစီးရီးအောင်နိုင်ငံရေးရောသူတို့တဲ့ထိခိုက်မှုအများကြီးရှိနေတယ်လေစီးရီးဒီဟာရတကယ်ရေးပါတဲ့ဂုံးတကုံးကိုသူလက်လွတ်လိုက်ရတယ်ဆိုတာနိုင်ငံရေးရလည်းဆုံးဖြတ်မှုရှိတယ်စီးရီးရလည်းထိခိုက်ထန်ရာဒီနဲ့တိတ်ဆုံးကြဆုံးနေတယ်အဲ့ဒါနဲ့သူတို့တဲ့အများကြီးထိခိုက်နေတယ်အဲ့တော့ဒီဂုံးကိုရခြင်းအဖြစ်ရန်သူဟာစိတ်ကင်းစင်ကလေးရနဲ့ထွက်ပြေးနေကြတယ်တွေ့ရတာပေါ့နော်အော်ပနက်ပြန်ကြရင်သူတို့ဘယ်ပေါက်အောင်ဖြတ်ပြရမလဲဒါပဲစဉ်းစားနေတော့သူတို့ကစိတ်ဝိဆိုင်ရာအရန်ကိုဆုံးရှုံးနေတယ်
။တာဝါတိုင်းစခန်းကုန်းပေါ်မှာခြေမြန်တရင်ခမရ118တရင်ကနေအင်အား60ဝန်းကျင်ရှိပြီး KNL ကော်ပိုရာစစ်ကြောင်းတစ်တစ်နဲ့ဖက်ဒရယ်ဝင်းပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းယူခဲ့ပြီးအခုအခါမှာတော့လက်ခတ်တောင်ကျောတစ်ခုလုံးကိုသိမ်းတိုက်နိုင်ခဲ့တယ်ဆိုပြီးကော်ပိုရာစစ်ကြောင်းကလည်းသတင်းထုတ်ပြန်ထားပါတယ်။စီရဗျူဟာကြတဲ့ဘုံကိုတိမ့်ပိုက်အပြီးမှာတော့ဆက်သွေးရေးဆက်တလုံး60မမ16လုံးရှေ့ထွက်မိုင်း6လုံးကားမိုင်း9လုံးလက်နက်ကြီးကြီးစံတွေအပါဝင်လက်နက်ခဲယမ်းတွေအများအပြားသိမ်းဆည်းရမိတယ်လို့လည်းပူးပေါင်းတပ်ဖွဲ့တကသတင်းထုတ်ပြန်ခဲ့ပါတယ် KNU အနေနဲ့တိုက်ပွဲတွေနဲ့ပတ်သက်လို့သတင်းထုတ်ပြန်ရမှာ2023ခုနှစ်ပထမ6လတာအတွင်းတိုက်ပွဲပေါင်း2500နီးပါးဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကတရင်မှုတွေအပါအဝင်စုစုပေါင်းအင်အား 2600 လောက်သေဆုံးခဲ့တယ်လို့လည်း KNU ကသတင်းထုတ်ပြန်ထားပါတယ်ရှင်
။ဒါကတော့ကရင်ပြည်နယ်မြဝတီမြို့အနီးမှာရှိတဲ့အရေးပါတဲ့စစ်ကောင်စီတပ်စခန်းကုန်းတစ်ခုဖြစ်တဲ့လက်ခတ်တောင်ကုန်းကိုကရင်မြို့သားလွတ်မြောက်ရေးတပ်မတော် KNLA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေသိမ်းပိုက်ခဲ့တဲ့အကြောင်း VOA သတင်းတောက်မှအေးအေးမှပြောပြသွားတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပါောင်းမယ်ပထမဆုံးအနေနဲ့ကတော့ဒုအသံအစီအစဉ်ဖြစ်ပါတယ်ဆရာနာသိမ်းပြီးနောက်ထိုင်းနိုင်ငံဘက်ရောက်သွားကြတဲ့မြန်မာနိုင်ငံကအထောက်အထားမဲ့သူတွေထိုင်းနိုင်ငံမှာကျွန်းတွေ့နေရတဲ့အခြေအနေတွေကို Frontier မြန်မာအဖွဲ့ကနေပြီးတော့ဒုအသံအစီအစဉ်မှာစူးစီးတိဖြတ်တင်ပြထားပါတယ
်ကိုကတော့ထားပါတော့ဒုနိုင်ငံနဲ့ဟိုတရားမဝင်လာတဲ့သူဆိုတော့သူတို့အဲ့လိုမျိုးကြီးနိုင်ငံချင်းလောက်တာပေါ့
သားသာထုတ်ပေးရကိုဟိုဘယ်နေ့ပဲထုတ်လို့သူရှင်းတာပြီးဒီမှာနောက်နေ့သွားယူမယ်ပေါ့နော်အဲ့လိုမျိုးဆိုတော့မထုတ်ပေးဘူးပေါ့နော
်ဒါတွေကတော့မဲဆောက်မှာရှိတဲ့အထောက်ထားမဲ့ရွှေ့ပြောင်းနေထိုင်သူတို့ရဲ့စကားသံတွေပါအာနာသိမ့်မိခဲကထိုင်းနိုင်ငံမှာအတံမွေးဝမ်းကြောင်းပြုဖို့စ조사နေရသူတို့လူတွေအများကြီးရှိပါသေးတယ်ရွှေ့ပြောင်းလူသားတွေရဲ့ဘဝဟာဘယ်တော့မှမလွယ်ကူခဲ့ပါဘူးဒါပေမဲ့တင့်မှာအထောက်ထားမရှိဘူးဆိုရင်တော့ပိုဖိနေခင်ရပြီးခေါင်းမုံဖြဲခရနိုင်ချေပိုများပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအသံပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ ဒီအစီအစဉ်ကို Foundation ရွေးနယ်ကတင်ဆက်ကြဖြစ်ပါတယ်ဒီတစ်ပတ်ဆောင်မကိုဒိုးအတန်ရဲ့အလွတ်တန်းသတင်းတော့ကရေးသားတင်ဆက်ပေးထားပါတယ်ဆောင်မအတွင်းလုံခြုံရေးအခြေအနေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
ထားပါတော့သူနိုင်ငံနဲ့ဟိုတရားမဝင်လာတဲ့သူဆိုတော့သူတို့အဲ့လိုမျိုးကြီးနိုင်ငံချင်းလောက်တာပေါ့အဲ့မို့ဒါပေမဲ့ဗျာဟိုပြောရမယ်ဆိုရင်တော့မချင်တာဟုတ်ပါရောပြင်ပမှန်လောက်စူကန်အဲ့လိုမျိုးဆဲကန်ပြီးတော့အဲ့လိုမျိုးမနာတဲ့လောက်ပြီးတော့ပြင်ပမှန်ရသမျှကိုလောက်ခါတော့အပြည့်ဝရချင်တာပေါ့ဘာလို့မဆိုဒါပေမဲ့မချင်တဲ့ယုံကမချင်တဲ့ယုံကပြင်ရတော့ကျွန်တော်တို့ဖာမလောက်လို့မရတော့အဲ့လိုမျိုးဒီတိုင်းပဲစိတ်ထဲမှာပဲမှတ်ထားတာပေါ့
စတက်အနာတင်လိုက်ချိန်တုန်းကကိုအောင်လေးဟာတက္ကသိုလ်ကျောင်းသားတူပါအဲ့ဒီနောက်သူဟာဆန္ဒပြပွဲတွေမှာပါဝင်ခဲ့ပြီးကရင်ပြည်နယ်မှာရှိတဲ့လက်နက်ကိုင်တပ်ဖွဲ့တစ်ခုမှရဲဘော်တပ်ဦးအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။ဒါပေမဲ့တိုးထဲမှာငှက်ဖျားရောဂါအပြင်းထန်ခံစားရတာကြောင့်မဲဆောက်မြို့ကိုစစ်ကူတဖို့ရောက်လာခဲ့ပါတယ်။စစ်ကူတရင်အသိမိတ်ဆွေတွေနဲ့အတူနေထိုင်နေတာလည်းဖြစ်ပါတယ်။အဲ့ဒီလိုနေထိုင်နေစဉ်အတွင်းမှာပဲစာဝတ်နေရေးအခက်အခဲရှိလာတာကြောင့်အင်းရဲ့မနီမဝေးမှာရှိတဲ့ဗုဒ္ဓရုပ်ဘွားတော်တည်တဲ့လုပ်ငန်းခွင်မှာပယံလုတ်သားအနေနဲ့ပထမဆုံးဝင်ရောက်လုပ်ကင်ခဲ့ပါတယ်။အထောက်အထားမရှိတာကြောင့်တရက်ကိုဘတ်200ဝန်းကျင်သာရရှိသလိုလုပ်ငန်းခွင်မှာလည်းလှုပ်အားကောင်းပုံဖြစ်တာတွေခံခဲ့ရပါတယ်
။သူတို့လုပ်ငန်းခွင်တွေပါလေလုံးဝစေးပြီးမဖြစ်ဘူးပေါ့ဗျာ။အကုန်လုံးသူကဖျားကြီးမှသူရန်စင်တွေပဲကတ်ထားတဲ့ဝါးတွေဆိုရင်လည်းအဲ့လိုနှစ်ချို့နေပြီ။အနေရဟိုထားပါတော့အနေရကာဝယ်ဖို့တခုလုတ်ပေးထားလားဆိုလဲအဲ့ဒါလည်းလုတ်ပြီးမထားဘူးကုလစီမဖြစ်ဘူးတုတ်တန်သွားရင်လည်းပြီး90လောက်ရှိရဲအဲ့လိုမျိုးအမြင်ကြီးပဲအတေးပဲပေါ့သူတို့ကတော့ဘာမှအမခံချင်မှပြီးမလို့ဘာလို့လဲဆိုတော့ကို့မှာကဟိုမြန်မာနိုင်ငံကနေလာပြီးတော့ဟိုအဲ့လိုမျိုးတော့ဘန်းမရှိပဲနဲ့အဲ့လိုမျိုးပို့ပြီးတော့လောရတဲ့လူတယောက်ဆိုတော့ကိုကတိုင်တန်းလို့အဲ့လိုမျိုးဖြစ်လို့တိုင်တန်းလို့တိုင်တန်းရင်လည်းတိုင်တန်းလို့လည်းမရဘူ
းလုပ်ငန်းခွင်ကအနေအများလွန်းလှတဲ့အတွက်၄ရက်လောက်သာအလုပ်လုပ်ပြီးအလုပ်ကနေထွက်ခဲ့ပါတယ်ဆယ်ရက်ပြည့်အောင်မလုပ်ခဲ့တဲ့အတွက်ကိုအောင်လေးဟာသူ့ရဲ့နေထွက်ခါလည်းမရရှိခဲ့ပါဘူးထိုင်းနိုင်ငံမဲဆောက်မြို့ဟာလွန်ခဲ့တဲ့ဆယ်စုနှစ်တွေကတည်းကမြန်မာနိုင်ငံကရွှေပြောင်းလုပ်သားတွေနဲ့စစ်ပေးဆောင်ပြည်သူတွေခိုးလုံရနေရတခုဖြစ်ပါတယ်စစ်အနာသိမ့်ပြီးတဲ့နောက်မှာတော့အနာသိမ့်စစ်တပ်ကိုဆန့်ကျင်တဲ့ဆရာဝန်စစ်သားကျောင်းဆရာစတဲ့နိုင်ငံဝန်ထမ်းတွေပါအဝင်ကျောင်းသားကျောင်းသူတွေနဲ့အရက်သားပြည်သူတွေအားလုံးဟာလုံခြုံရေးအရထိုင်းနိုင်ငံကိုထွက်ပြေးတိမ်းရှောင်လာကြပြီးအများစုကတော့မဲဆောက်မြို့ကိုရောက်လာကြတာပါငွေကြေးအဆင်မပြေသူတွေဟာတရားဝင်နေထိုင်ခွင့်နဲ့လွတ်လပ်ခွင့်မရှိပေမဲ့အခြေအနေအရရရအလုပ်ကိုဝင်လုပ်နေကြရပါတယ်မဲအင်ဂျင်ကကျောင်းဆရာမတဦးဖြစ်ပြီးအနာသိမ့်ပြီးတဲ့နောက်မှာတော့အကျမ်းမဖတ်အနာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်ခဲ့သူပါ။သူမဟာမဲဆောက်မြို့ကိုပြီးခဲ့တဲ့နှစ်ကထွက်ပြေးလာခဲ့ပြီးကာလအတန်ကြာအထိအလုပ်မရှိဘဲနေထိုင်ခဲ့ပါတယ်။အဲဒီနောက်စစ်ချုပ်တင်တန်းတစ်ခုတက်ပြီးအထည်ချုပ်စက်ရုံတစ်ခုမှဝင်ရောက်လုပ်ကင်ခဲ့ပါတယ်။တရက်ကို12နာရီကျော်အလုပ်လုပ်ကင်ရသလိုသူမနေထိုင်တဲ့အခန်းကလည်းမလုံခြုံတာကြောင့်တစ်လကြာမှတော့အလုပ်ထွက်ဖို့ဆုံးဖြတ်ခဲ့ပါတယ်။အလုပ်ထွက်ခဲ့ချိန်မှာတော့သူမရတဲ့လောအားကပမာဏကိုအပြေအဝမရခဲ့တဲ့အပြင်အဲ့ဒီလောအားကရှင်းပြဖို့လည်းလှုပ်ရှင်ထမ်းမှအချိန်ချိန်တောင်းဆိုခဲ့ရပါတယ်
။ဒါကသာထုတ်လေးရကိုဟိုဘယ်နည်းပဲထုတ်လို့သူရှင်းတာပြီးညီမနောက်နေသွားယူမယ်ပေါ့နော်။အဲ့လိုမျိုးဆိုတော့မထုတ်ပေးဘူးပေါ့နော်။မထုတ်ပေးဘူးဆိုတာအခမ်းမဟုတ်မထုတ်ပေးဘူးပေါ့နော်။ကိုယ်တိုင်လာထုတ်ပါပြီးပြောတယ်။အဲနောက်ရက်လာထုတ်ဆိုတော့ညီမကဘယ်ရက်လာမလဲဆိုပြီးတော့ခိန်းတော့ပေါ့နော်။အဲ့လိုမျိုးအချိန်အတိအမှပေးဘူးပေါ့နော်။အမေဟိုဖုန်းဆက်လို့မရတာလေးရှိရဲ့အဲခိုင်တော့လေအဲ့လိုမျိုးပေါ့နော်ရက်ချင်းမပေးဘဲနဲ့ဟိုရက်ဒီရက်အလုပ်ရှုပ်နေလို့အဲ့လိုမျိုးနေလဲပဲအမတလားကြောကြောပေါ့နော်အဲ့လိုပြန်ကြရပါတယ
်ထိုင်းအလုပ်ကံဦးစီးဌာနရဲ့2023ခုနှစ်မေလကထုတ်ပြန်ထားတဲ့အစည်းအဝေးအရထိုင်းနိုင်ငံမှာမှတ်ပုံတင်ထားတဲ့မြန်မာရွှေပြောင်းအလုပ်သမားနှစ်သန်းနီးပါးရှိလို့နေပါတယ်ထိုင်းနိုင်ငံအတွင်းမှာအရင်ကတည်းကထောက်ထားမဲ့ရွှေပြောင်းအလုပ်သမားအများအပြားရှိခဲ့ပြီးစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလုပ်သားဥယျာဉ်ပုံမှန်များပြားလာခဲ့တာပါဒီအချိန်မှာအလုပ်ကင်ခွင်လန်းတွေကကန့်သက်ရှိလာပြီးအလုပ်ရှင်အများစုကတော့ထောက်ထားရှိတဲ့လုပ်သမားတွေကိုပိုပြီးလှုပ်ခန့်ကျင်ကြပါတယ်ဒီလိုအခြေအနေတွေကြောင့်လုပ်သမားအခွင့်အရေးချိုးဖောက်ခံရတာတွေပုံများလာတယ်လို့ရောင်ကြီးဦးအလုပ်သမားအဖွဲ့ရဲ့တည်ထောင်သူတဦးဖြစ်သူဦးမိုးကျော်ကပြောပါတယ်
တကယ်ကြတဲ့လားအရင်ကကအလုပ်ရှိနေတဲ့ပမာဏနဲ့လုံသားဥယျာဉ်ကများလာတဲ့အခါကျတော့အလုပ်ရှိရတည်တယ်ဒီစည်းနဲ့မမလို့နေဒီမှာနောက်ကမင်းတဲ့နှစ်ဆလောက်ရှိတဲ့လူကြီးရှိရင်ကခေါ်ခိုင်းလိုက်ရုံပဲအဲ့ဒီပြဿနာဖြစ်တာ အဲ့ဒီကလာကြတယ်အဲ့တော့မရှိရှိတာကိုပဲလောက်ရတယ်လို့ပြန်လာဥပဒေရပေးရမယ်ပတ်စံကြီးကိုမပေးတော့ဘဲနဲ့ပနေလာတယ်ပေါ့လေ
ပြပြဆိုင်ရာလူခွင့်ရေးကြီးညာစာတမ်းရဲ့ပိုင်း23အရာလူတိုင်းဟာခွဲခြားခြင်းမခံရဘဲတူညီတဲ့အလို့အတွက်တူညီပြီးမျှတတဲ့အခကျင်းွေရပိုင်ခွင့်ရှိတယ်လို့ဖော်ပြထားပါတယ်။မဲဆောက်မြို့မှာတနေ့၈နာရီအလို့ချိန်အတွက်အနေဆုံးလောက်ခလာစာကို332ဖက်သတ်မှတ်ထားတာပါ။ဒါပေမဲ့အလို့သမားအများစုဟာလက်တွေ့မှာတော့ရတဲ့နဲ့အခကျင်းွေမရကြဘူးလို့ဦးမိုးလျော်ကပြောပါတယ်။ထိုင်းဆိုရကတော့လူသမားရေးရာကိစ္စတွေနဲ့ပတ်သက်ပြီးစနစ်ကျတဲ့ဥပဒေတွေပြဋ္ဌာန်းထားတာပါ။ဒါပေမဲ့အလို့ရှင်တွေနဲ့အာဏာပိုင်တွေဟာအဲ့ဒီစည်းမျဉ်းဥပဒေတွေကိုလိုက်နာဆောင်ရွက်တဲ့နေရာမှာအာဏာမှုတွေရှိနေတယ်လို့လူသမားရေးဆောင်ရွက်သူတွေကပြောဆိုကြပါတယ်။အယမင်းကထိုင်းနိုင်ငံမှာနေထိုင်အလို့လုပ်ကိုင်နေတာ15နှစ်ကျော်ရှိပါပြီ။သူမနေထိုင်နေချိန်အများစုမှာတော့တရက်ဝင်ထောက်ထားလည်းရှိပါတယ်။တောင်ဆန်းစစ်ကြီးဆိုရဦးဆောင်တဲ့ကာလာတုန်းကတော့တိတာထင်ရှားတဲ့အပြောင်းလဲတွေရှိခဲ့ပြီးအာနာသိန်းချင်နောက်ပိုင်းမှာတော့အခြေအနေတွေပုံမဆိုးရလာတယ်လို့သူမရဲ့တွေ့ကြုံကိုခုလိုပြောပြထားပါဗျ။
အခုနောက်ပိုင်းအာနာသိန်းပြီးတဲ့ခါလာမှာကျတော့သူက OG ကိုလုံးဝမပြီးတော့ဘူး။အမေစုလက်ထက်မှာကျတော့သူက OG ကိုပြီးတယ်။တနားယူ15ဘတ်ဆိုရင်15ဘတ်50ဆို50ပေါ့နော်။ခုနောက်ပိုင်းကျတော့မပြီးတော့ဘူးပေါ့နော်။မေစုမတက်ခင်တော့ဆိုလို့ရှိရင်သူကမနက်၈နာရီကနေညာ9နာရီထိပေါ့နော်ဒါပေမဲ့မေစုတက်ပြီးတဲ့အချိန်မှာသူက9နှစ်တက်တယ်မှာသူကဟိုစားမနက်8နာရီကနေညနေ9နာရီထိပြန်ဖြစ်သွားတယ်အဲ့ဒီကနေအာနာသိမ့်ပြီးတဲ့အခါမှာသူကပထမပိုင်းလှုပ်တလို့မျိုးပဲမနက်8နာရီကနေညနေအဲ့လို9နာရီထိပေါ့သူတို့ကအော်ဒီယိုလုံးဝမပြီးတော့ပဲနဲ့ဖြောက်ပလိုက
်မေဆောက်မြို့မှာအခုနှစ်ပိုင်းအတွင်းမှာလူသမားအရေးနဲ့ပတ်သက်တဲ့တိုင်ကြားစာတွေပုံမှန်ပြလာတယ်လို့ဦးမိုးကျော်ကပြောပါတယ်ရန်ကြီးဦးအလုသမားအဖွဲ့ဟာတရားဝင်ထောက်ထားရှိသူတွေသာမကထောက်ထားမရှိတဲ့သူတွေအတွက်ပါသူတို့ရဲ့အငင်းပွားမှုတွေကိုကူညီဖြည့်ရှင်ပေးနေတာပါသူတို့အဖွဲ့ဟာအခြားအလုသမားအဖွဲ့စီ၄ခုနဲ့ပူးပေါင်းပြီးတက်ဆိုင်ရာနေရာအလိုက်ခွဲဝေဖြည့်ရှင်ပေးနေတာလည်းဖြစ်ပါတယ်ပြီးခဲ့တဲ့2022ခုနှစ်မှာတော့တက်ခရိုင်အတွင်းအလုသမားအဖွဲ့စီ၅ခုကိုတိုင်ကြားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာ190ခန့်ရှိပြီပေမဲ့အခုနှစ်မှာတော့ပထမ6လအတွင်းမှာတင်တိုင်ကြားမှုပေါင်း200ဝန်းကျင်ရှိလို့နေပါပြီဒီရေအတွက်ဟာလက်လန်းမိတဲ့ရေအတွက်သာဖြစ်ပြီးနောက်ွယ်မှာဖြစ်ပွားတာတွေကတိထက်ပုံမှန်များပြားနိုင်ပါတယ်လူတိုင်းဟာငွေကြေးမတက်နိုင်တဲ့အတွက်အမှုတိုင်းကိုမတန်ကြားဘူးလို့ဦးမိုးကျော်ကပြောပါတယ
်အမှုရေဆိုင်ရဲ့ကာလမှာကြားတော့သူအခြားလုံနဲ့လုံမှာအခုဝင်ရရက်သွားပြီလေတစ်ဖက်မှာလည်းဒါဒီအမှုရေဆိုင်တစ်ဖက်မှာလည်းသူရဲ့သူမိသားစုဘဝရည်ဒီရေတွေလှုပ်လှုပ်ရတဲ့အခါမှာအဲ့ဟာစိတ်ကိုရက်တယ်အဲ့အလုသမားကြီးကိုစိတ်ကိုလှုပ်လှုပ်နေမှာအဲ့လိုမျိုးလုံငန်းရှင်တွေနဲ့ပြဿနာတွေဆောင်တဲ့ကိစ္စရပ်တွေဖြစ်လာပြီးအခြားသူတို့အလုံငန်းရှင်များအသင်းကနေပြီးတော့နောက်ဝက်ကျမအဲ့ဒီရေတပ်ပုံကို share လုပ်လိုက်တယ်။အဲ့ဒီလူသမားတွေလက်မခံတော့အခြားအလုံငန်းဝင်တွေကဒီလိုအလုံမျိုးသူ့ရဲ့အလားတူလူမျိုးတွေကိုရှာဖို့ခက်လာတော့သူနဲ့မတင့်တော်တဲ့သူမကျွမ်းကျင်တဲ့အလုပ်တွေကမှဆန်တော်ဝါလောက်ရတော့ဝုံမမှန်ဘူးပေါ့
။လက်ရှိအချိန်မှာအထောက်အထားမဲ့နေထိုင်ကြသူတွေဟာမဲဆောက်မြို့မှာအလုပ်ကံရရှိဖို့ခက်ခဲကြသလိုတစ်ဖက်ကလည်းလုံခြုံရေးတင်းကျပ်မှုတွေကြောင့်ရရအလုပ်လုပ်ဖို့တောင်အပြင်းမထွက်ရဲဖြစ်နေကြတာပါ။စစ်အာဏာရှင်ကိုဆန့်ကျင်တဲ့သူတွေဟာလည်းပြည်တွင်းကိုလည်းမပြန်ရဲပြေးလာတဲ့နေရာမှာလည်းအဆင်မပြေနဲ့စားဝတ်နေရေးကျက်တဲနေကြပါဗမယမင်းကထိုင်းနိုင်ငံမှာနေထိုင်တာကြာနေပြီဖြစ်ပေမဲ့အခြားသူတွေလိုပဲမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကောင်းမွန်မယ်ဆိုရင်အိမ်ပြန်ဖို့ဆန္ဒရှိနေပါတယ်
။လူများနိုင်ငံကိုအားကိုးနေတာတည်းအဲဒီကိုယ်နိုင်ငံကောင်းစားမှဖြစ်မယ်ဆိုတဲ့အတွေ့အကြုံလည်းလူတိုင်းမှရှိတယ်။တိုင်းပြည်ကောင်းစားမှသူတို့ဒီဘဝကလွတ်မယ်ဆိုတာကိုသူတို့သိနေတယ်။ကိုယ်စီးပွားရေးအဆင်မပြေလို့ကိုယ်နိုင်ငံကိုမပြောင်းနိုင်သေးဘူးဆိုရင်တော့မှသူတို့နောက်ကကျောင်းတော့နောက်ကံကောင်းတဲ့အစိုးရကောင်းတည်းရပေါ်ပေါက်လာပြီဆိုရင်သူတို့လူများနိုင်ငံမှာနေရတာလည်းစိတ်ချလက်ချရှိတယ်လုံလုံချုံချုံနဲ့သူတို့နေရတယ်ပြီးလို့ရှိရင်သူတို့ကိုမနှိမ်ရဲဘူးဆိုတာကိုသူတို့အကောင်းဆုံးသိတယ်ပေါ့နော်အဲ့ဒီခံစားချက်ကိုညီမလေးလည်းသိအဲ့ဒါကြောင့်မလို့ကိုယ်တိုင်းပြည်ကအရင်ပထမကောင်းဖို့ကအရေးကြီးတယ်ပေါ့နော်အဲ့တော့တိုင်းပြည်ကောင်းဖို့ပဲမျှော်လင့်နေ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ကြရလို့ကျေးဇူးတင်လို့ဒို့အံဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Friendia မြန်မာနဲ့ Foundation Hyun တွေကပူးပေါင်းတင်ဆက်ချတာဖြစ်ပါတယ်ဒို့အံအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်ဒါကတော့စစ်တပ်ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းထိုင်းနိုင်ငံဘက်ရောက်ရှိသွားတဲ့မြန်မာနိုင်ငံသားတွေအခက်အခဲကြုံတွေ့နေရတဲ့အကြောင်းတွေကိုစူးစီးတင်ပြထားတဲ့ဒို့အတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ဒီမိုကရေစီလူ့အခွင့်နဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုတင်ပြပါအောင်မယ် အမျိုးသမီးတွေဘောနှိမ်ချရှုမြင်မှုကင်းတဲ့လူဦးရေကမြန်မာနိုင်ငံမှာလူတရာမှာတယောက်မရှိဘူးလို့ကုလသမဂ္ဂအစိုးရခန်းစာမှာဖော်ပြထားပါတယ်။ဒီအကြောင်းကိုအမျိုးသမီးရေးတကြွလှုပ်ရှားသူမက်ခင်လင်းနဲ့ဦးတပောင်တန်းတို့ကဒီတစ်ပတ်ဒီမိုကရေစီလူ့အခွင့်နဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာဆွေးနွေးထားပါတယ်။
လူပြည်တွေပေါ်မှာတန်းတူညီတာမစင်းသားတဲ့အစွဲတွေကကဘာတဝမ်းမှာလူ10ယောက်ရှိတယ်နဲ့9ယောက်မှာရှိနေတယ်ဆိုပြီးတော့ဒါကုလသမဂ္ဂဘုံမျိုးတိုးတက်ရေးအစီအစဉ် UNDP ကပြောပါတယ်ဒီကြောင့်ကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့အမျိုးသမီးခွင့်ရေးလှုပ်ရှားသူမက်ခင်လေးဖြစ်ပါတယ်မင်္ဂလာပါဆရာမကြီ
းမင်္ဂလာပါဆရာ
ဟုတ်ကဲ့ဒီကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP ကပေါ့နော်အတူအားဖြင့်ကျွန်တော်တို့ GSNI လို့တည်ကြတဲ့အင်္ဂလိပ်လိုတော့ Gender Social Norms Index နောက်ဆုံးအစီရင်ခံစာနဲ့ပတ်သက်လို့ပြီးခဲ့တဲ့ဇော်လလယ်လောက်မှာပြင်ထုတ်ပြန်ပါတယ်ဒီအစီရင်ခံစာအရဆိုလို့ရှိရင်တော့ကမ္ဘာတစ်ဝှမ်းမှာမျိုးသား10ယောက်နဲ့9ယောက်ကအမျိုးသမီးတွေပေါ်တိတ်ချကြည့်နေတဲ့သဘောထားနဲ့လောက်ကင်မှုရှိနေစေပဲလို့ဆိုပါတယ်နိုင်ငံရေးမှာမျိုးသားကောင်းဆောင်တွေကမျိုးသမီးကောင်းဆောင်တွေတက်ပို့ပြီးကောင်းတယ်လို့ကမ္ဘာတဝန်းလူတစ်ပွဲလောက်ကမြင်နေကြစေပါပဲတဲ့အဲစီးပွားရေးလုပ်ငန်းတွေမှာဆိုလို့ရှိရင်လည်းအမျိုးသားတွေဦးဆောင်တာကပို့ပြီးကောင်းတယ်လို့မြင်နေကြတဲ့သူက10ယောက်မှ4ယောက်ကျော်ရှိတယ်ဆိုပါတယ်အမျိုးသားတွေဟာသူ့ဇနီးကိုဂျိုင်းတင်တယ်လို့မြင်တဲ့သူကလည်းကမ္ဘာတဝန်းမှာ4ယောက်မှ1ယောက်ရှိနေပါတယ်ခင်ဗျဒါကတော့ကမ္ဘာတဝန်းလုံးကိုခြုံပြီးကျွန်တော်တို့ပြောတာပေါ့လေကျွန်တော်ဆရာမဦးတော့ကျွန်တော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးမေးချင်ပါတယ်ဆိုတော့မြန်မာနိုင်ငံကိုကြည့်မယ်ဆိုလို့ရှိရင်အဲ့ဒီအစွဲတွေက2019ကနေ2020နှစ်အထိပေါ့နော်အမျိုးသား69တက်မှ1ခွန်ရခိုင်နှုန်းမှာတွေ့ရတယ်အမျိုးသမီး69တက်မှ6ခွန်ရခိုင်နှုန်းမှာရှိနေကြတယ်ဆိုပြီးဒီအစဉ်ခံစားပြောပါတယ်ဆိုတော့နိုင်ရှိလိုက်လို့ရှိရင်အမျိုးသမီးအစွဲကြီးတဲ့သူကပိုတော့နည်းနည်းများနေတယ်လို့ဖြစ်နေပါတယ်ဆိုတော့အစွဲကင်းတဲ့သူကလည်း 3.58 ရာခိုင်နှုန်းပဲရှိတယ်လို့ပြောတဲ့အခါကျတော့တရားမှာတယောက်တော့မရှိကြတော့ဘူးလို့ပြောရမှာပါဆိုတော့ဆရာမကအမျိုးသမီးအခွင့်အရေးတန်းတူညီညာရေးကိုလည်းနှစ်ပေါင်းများစွာလုပ်ကိုင်လာတဲ့သူဖြစ်တဲ့ဒီလိုလှုပ်ရှားနေတဲ့သူတယောက်အနေနဲ့ဒီသတင်းမျိုးကိုကြားတဲ့အခါမှာဘယ်လိုများခံစားရပါသလဲခင်ဗျဟု
တ်ကဲ့ပထမအဆုံးတော့ဒီလောက်ရာခိုင်နှုန်းများတော့များလိုက်တာလို့တော့ဟိုစိတ်ထဲမှာဖြစ်တာပေါ့နော်ဒါပေမဲ့ကျမတို့ရဲ့တိုင်းပြည်ရဲ့အခြေအနေနှစ်ပေါင်းများစွာပေါ့နော်အယိုးဆွဲအမြင့်တွေတဲ့တရေသေးဆွဲခိုင်တဲ့အမြင့်ဆွဲတွေကိုပြောင်းလဲဖို့လုပ်တဲ့အခါမှာနိုင်ငံရေးအပွင့်ကာလအရန်တူပါတယ်ဆရာအဲ့လိုကာလလေးမှာဒီအဆွဲတွေအမြင့်တွေကိုပြောင်းဖို့လုပ်ရတဲ့မျိုးသမီးခွင့်ရေးလုပ်ရတဲ့ပုံကိုယ်တွေအတွက်ကလည်းလူရောငွေကြေးရောစွမ်းဆောင်ရောအကန့်အသတ်ရှိတဲ့အတွက်ဒီကာလတူလေးမှာမျိုးသမီးတွေရောအမျိုးသားတွေရောဒီမှာရှိနေတဲ့အဆွဲတွေဖျောက်ဖို့အသိပညာပေးတွေဘူဝါရတွေလုပ်တာမလုံလောက်ပါဘူးအဲ့ဒီအတွက်ဒီရလာတဲ့ reset ကလည်းဖြစ်တဲ့ reset လို့ပဲမြင်ပါတယ်ဆရာ
ဟုတ်ကဲ့ဆရာမပညာရေးမှာကြတော့အစွဲကြီးတဲ့သူကဒါ 52.53 နှုန်းပဲရှိတယ်ဆိုတော့ဒါမစိုးရဘူးစိုးရမှာပေါ့နော်ဆရာမဆရာမဒါဘာကြောင့်လို့ထင်ပါသလဲခင်ဗျအ
ဲ့ဒါလေကျွန်မကတော့ဘယ်လိုမြင်လဲဆိုတော့ပညာရေးဆိုတာမှလည်းအခြေခံပညာနဲ့ပေါ့နော်အစင်းမြင့်ပညာဒီလိုလည်းရှိမယ်လို့ထင်တယ်အခြေခံပညာမှာတော့ကျွန်တော်တို့နိုင်ငံမှာကအလုံးက pre education ပေါ့နော်အလုံးကိုပညာသင်ခွင့်ပေးထားတယ်ကန့်သတ်မှုတွေတိတ်မရှိတဲ့အခါကျတော့အလုံးကမြင်နေရတာပေါ့ဒီမှာ10တန်းအမှတ်ဒီမှာပဲကြည့်မလားအောင်စင်းနေမှာပဲကြည့်မလားအမျိုးသမီးလေးတွေလူအမျိုး main ကလေးငယ်တွေကပို့ပြီးတော့ထူးထူးချွန်ချွန်နဲ့အောင်မြင်တာကိုလူတိုင်းမြင်နေရတယ်တာမန်ပြည်သူလူလူလည်းမြင်နိုင်တယ်အဲ့ခါကျတော့ဒီမှာဘာကိုသွားတွေ့လဲဆိုတော့လူတွေကမျက်စိရှိမှမြင်ရတဲ့ဟာတက်သေးတာကရှိတဲ့ဟာဆိုရင်အော်ဒါသူတို့ကဆွမ်းဆောင်နိုင်ပါလားဆိုတဲ့ဟာကိုတာမန်ပြည်သူကဒီလိုမြင်တဲ့ခါကျတော့ပညာရေးမှာတော့အမျိုးသမီးတွေကဟိုတောင်းဝင်ခွင့်နေမှာပဲဖြစ်ဖြစ်ဟိုကျမတို့စနစ်ကနေကန့်သက်ထားလို့ဒါကျမတို့ကစေတက္ကသိုလ်ဘယ်လိုတက္ကသိုလ်ကြီး institute တွေကိုသွားတဲ့အခါမှာအကန့်သက်ခံရပေမဲ့တကယ်တော့အဲ့အကန့်သက်တွေကိုဖယ်လိုက်မယ် coder တွေကိုဖယ်လိုက်မယ်ဆိုရင်ကျမတို့အမျိုးသမီးတွေကအများဆုံးပဲအဆင်မြင့်ဆုံးနေရာတွေမှာဆိုတဲ့အတွက်ဒါတွေကိုတာမန်ပြည်သူကအစတာမန်ပြည်သူဆိုတာမိဘတွေပဲလေတောင်းသားတောင်းသူတွေမိဘတွေပဲဖြစ်တဲ့အတွက်သူတို့ကသိထားတဲ့အတွက်အော်ဒါဆိုရင်တော့ဘယ်သူမှဆို main ကလေးပဲဖြစ်ဖြစ်ယောက်ျားလေးပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်မျိုးသားပဲဖြစ်ဖြစ်ပညာရေးမှာတော့ပိုပြီးထူးချွန်အောင်တောင်ရွက်နိုင်တယ်ဆိုတာအမျိုးသမီးတွေအတွက်သူတို့ကယုံကြည်မှုရှိလို့ကျွန်မမြင်ပါတယ်
ဟုတ် economic empowerment ပေါ့ no? ဆိုတော့ဒီစီးပွားရေးမှာအမျိုးသမီးတွေရဲ့လုပ်နိုင်စွမ်းနဲ့ပတ်သက်ပြီးတော့ပေါ့ဒီဒန်းတူပန်ထားတဲ့အစွဲရခိုင်နှုန်းကဘိုးဆရာခိုင်နှုန်းကြီးရှိတယ်တိတိကျကျပြောရှိစကူတတ်မှာတိတ်ခွန်ပြောတယ်ဆိုတော့ပညာရေးနဲ့စီးပွားရေးကြားချိတ်ဆက်မှုအဆက်ပြတ်နေတာကလည်းကမ္ဘာတဝန်းမှာတွေ့ရတယ်ဆိုပြီးတော့
အသိပညာကိုပေးတဲ့လို့တော့ဟိုကျမတို့မြန်မာနိုင်ငံရဲ့ပညာရေးဆင်တဲ့အဲ့လိုဖြစ်နေရပါတော့အတက်ပညာကနည်းနည်းနေနေရပေါ့ဆိုတော့နောက်ပိုင်းမှာတော့ခေတ်ကာလပြောင်းလဲလာတဲ့အတွက်ဟိုပရော်ဖက်ရှင်နယ်လီသွားတဲ့ဟိုမေဂျာတွေဘာသာရပ်တွေတော့ရှိတာပေါ့လေဆိုတော့ကျမတို့ရဲ့အကြောင်းတွေကတက္ကသိုလ်တွေကနေပြီးတော့လုပ်ငန်းခွင်မှာအစင်းသင်းဖြစ်အောင်မတင်ပေးလိုက်နိုင်သူကအသိပညာကိုပဲပေးလို ဒီမှာလို့ဖို့ကြိုးစားနေပေမဲ့အကောင့်ထဲမှာပေါ်ဖြစ်တဲ့စီမံကိန်းတွေအစီအစဉ်တွေလည်းအများကြီးရှိလို့ဖြစ်မှာပါ။နောက်အမျိုးသမီးတွေအတွက်ကတော့ဆရာရေဟိုပြောရလို့ရှိရင်ပညာရေးတွေမကဘူးအခြားပေါ့နော်။ ဒီမှာလို့အမျိုးသမီးတွေဟာစီးပွားရေးလုပ်ငန်းတွေမှာစွမ်းဆောင်နိုင်နေဆိုတာတကယ်လက်တွေ့မှာတော့ရှိပါတယ်။တကယ်မျိုးသမီးလုပ်ငန်းရှင်အောင်မြင်တဲ့လုပ်ငန်းရှင်တွေဖြစ်တယ်။ဒါပေမဲ့အဲ့လိုတွေပြန်ကျင့်လေထူးထူးချွန်ချွန်နဲ့ကိုကိုစွမ်းကိုစားနဲ့ဖြစ်တာတဲ့မျိုးရိုးဆင်ဆက်ပေါ့နော်အမွေဆက်ခံပြီးတော့သူ့မှာပစ္စည်းဥစ္စာအပြင်တော်၎င်းမိဘရဲ့လုပ်ငန်းကိုတက်ခံတာတော့သကောင်း ားရေးလုပ်ငန်းမှာပဲဖြစ်ဖြစ်အောင်မြောင်စမ်းဆောင်နိုင်ဖို့အတွက်ဟိုဖန်တီးပေးတဲ့မူဝါဒတွေအားနည်းတယ်မလုံးစနစ်တွေပေါ့နော်ငွေချေးတဲ့စနစ်တွေကလည်းအားနည်းတယ်။နောက်ကဥပဒေတွေကလည်းအားနည်းတယ်ပြီးတော့ကျမတို့မှာအခွင့်အလမ်းကလည်းမရှိဘူး။မရှိတဲ့အခါကျတော့အရင်တည်းကအယိုးဆွဲအမြင့်တွယ်နေတဲ့ခွဲခြားဆက်ဆံမှုအမျိုးသမီးဆိုရင်ဒါတွေလုံနိုင်ပါမလား။ဟိုကတော့မလုံနိုင်ပါဘူးဆိုတော့အကန့်အသတ်ရှိမှုတွေခြားထဲမှာဆိုတော့ပိုဆိုးပြီးတော့ကျမတို့အမျိုးသမီးတွေရဲ့စီးပွားရေးလုပ်ငန်းတွေမှာဆွတ်ဆောင်နိုင်ဖို့ကဟိုတင်တလောက်အားရစရာမရှိဘူး။နောက်အမျိုးသမီးတွေကိုယ်တိုင်ကိုယ်ကလည်းသူတို့ကဒီအလုပ်ကိုလုပ်နိုင်ပါမလားဆိုတဲ့တန်တရားနဲ့စိုးရိမ်မှုနဲ့ကိုယ့်ကိုယ်ကိုယ်လည်းယုံကြည်မှုအားနည်းကြတာလည်းပါပါတယ်ဆရာ
။ဟုတ်ကဲ့ဆရာမ။ဒီကျွန်တော်တို့ UNDP ကကြီးတဲ့အခါမှာနိုင်ငံရေးနယ်ပယ်ကိုလည်းကြီးပါတယ်။ဆိုတော့နိုင်ငံရေးနယ်ပယ်ကတော့စီးပွားရေးထက်ပိုပြီးတော့တော်သေးတယ်လို့ပြောမှာပါ။ဘာတရားအောင်လဲဆိုတော့ဒီလိုအစွဲရှိတဲ့ပြော84.5%လို့ရှိနေတာကိုတွေ့ရပါတယ်။ဆိုတော့ဆရာမကနိုင်ငံရေးအချင်းသားအဖြစ်လေနိုင်ငံရေးမှာစိတ်ဝင်စားပါဝင်ခဲ့ဘူးသူတယောက်ဖြစ်တဲ့ဆိုတော့နိုင်ငံရေးနယ်ပယ်မှာဘာတွေကအမျိုးသမီးတွေအတွက်စိန်ခေါ်ချက်ဖြစ်နေတာလဲ
အဲ့ဒီနိုင်ငံရေးနယ်ပယ်မှာမြင်တဲ့အယူအဆဆွဲနေတယ်ဆိုတော့ကျမတို့ဘုံဝင်နေပြောရရင်တော့ဟိုဒေါ်ဆန်းစုကြည်တောင်လည်းပါမှာပေါ့နော်အမျိုးသမီးဦးဆောင်တဲ့နိုင်ငံရေးအပြောင်းလဲမှာဆိုတော့လူတွေကဟိုအမြင်တွေကပေါ့နော်အမျိုးသမီးတွေလည်းလုံနိုင်နေဆိုတဲ့အမြင်ကြီးအဲ့ဒါဘာကိုပြလဲဆိုတော့ဆရာကျမတို့ကtheory တွေဆိုတာတဲ့လက်တွေ့မြင်မှနော်တာမန်ပြည်သူလူလူပဲဖြစ်ဖြစ်ပေါ့နော်လက်တွေ့မြင်မှဒါကိုယုံကြည်ရယ်ဆိုတဲ့သဘောကိုပြတယ်အဲ့တော့ကျမတို့နောက်ပိုင်းအပြောင်းလဲကာလမှာအမျိုးသမီးနိုင်ငံရေးဦးဆောင်မှုမှာနိုင်ငံရေးပါတီတွေမှာလွှတ်တော်တွေမှာအုပ်ချုပ်ရေးပိုင်းမှာအမျိုးသမီးတွေပို့ပြီးပါဝင်ခွင့်ရလာအဲ့ဒီအပြောင်းလဲကာလအတွင်းမှာကိုပါဝင်ခွင့်ကတိတိတတလေးရလာတဲ့အခါမှာဒီအမျိုးသမီးတွေကရလာတဲ့အခြေအနေပေါ်မှာမူတည်ပြီးတော့သူတို့ရဲ့ဆန်းဆောင်ရေးတွေကိုအစွမ်းကုန်ပြတာအဲ့ဒီဟာကြောင့်လေကျမတို့ကဒီပို့ပြီးတော့ bias မှာနေတယ်လို့ကျမတို့မြင်တယ်အဲ့တော့စိန်ခေါ်မှုကတော့အများကြီးပါဗျာစိန်ခေါ်မှုကိုခြုံပြီးတော့ပြောရမယ်ဆိုရင်တော့ဒီအမျိုးသမီးတွေကိုနိုင်ငံရေးမှာလည်းเนาะတေချာတဲ့ပါဝင်မှုနဲ့အာမခံချက်ရှိတဲ့အစီအမံတွေ policy တွေမူဝါဒတွေကျမတို့ရှိမှာအခုချိန်ထိရှိသေးပါဦးအဲ့ဒါမျိုးတွေကိုရှိအောင်ကျမတို့ပို့လုပ်ဖို့လိုတယ်အခုပါဝင်တဲ့အမျိုးသမီးတွေကစူးစမ်းပြီးပါဝင်ရပေမဲ့သူတို့ကအမျိုးသားတွေထက်၃ဆလောက်ပင်ပန်းခံပြီးတော့သူတို့ရဲ့လုံလဝရိယတွေစိုက်ပြီးတော့လှုပ်ရတာဖြစ်တဲ့အတွက်ပို့ပြီးတော့ပြန်မှန်တယ်တကယ်တမ်းဆိုရင်မျိုးသားအားထုတ်မှုနဲ့မျိုးသမီးအားထုတ်မှုတန်းတူဖြစ်ရမယ် performance မှာလည်းတန်းတူဖြစ်ရမယ်ဒါပေမဲ့ကျမတို့အမျိုးသမီးတွေက၃ဆလောက်ကိုအားထုတ်မှမျိုးသားတွေကိုအတိမတ်ပြုတယ်လို့မျိုးကျမတို့မျိုးသမီးတွေကအတိမတ်ပြုခံနေရတာဖြစ်တဲ့အတွက်တကယ်အာမခံချက်ပေးပြီးမျိုးသမီးတွေတန်းတူပါဝင်ခွင့်အတွက်လှုပ်ပေးနိုင်တဲ့အခက်ဟိုလှုပ်ဆောင်နိုင်မှုတွေမရှိဘူးဒါကတော့စိန်ခေါ်ချက်ပေါ့နောက်တစ်ခါအတိမတ်ပြုမှုလေးစားမှုအမျိုးသမီးတွေရဲ့အတန်ကိုထက်သွင်းစဉ်းစားမှုကလည်းမရှိဘူးတကယ်တော့အမျိုးသမီးအရေးအတွက်ကတိုးလာတာမြင်ရတယ်ဒါပေမဲ့အဲ့ဒီတိုးလာတဲ့အမျိုးသမီးတွေရဲ့အတန်တွေသူတို့ရဲ့အကြံဉာဏ်တွေကိုအဲ့ဒီ institute မှာရှိနေတဲ့အမျိုးသားတွေကတည်တည်ချာချာထည့်သွင်းစဉ်းစားမှုကတော့အားရစရာမကောင်းသေးပါဘူးဆရာ
။ဟုတ်ကဲ့ပထမပိုင်းကဒီမှာပဲနားပြန်စီ။အခုဆွေးနွေးခဲ့သူကတော့အမျိုးသမီးတာကျူရဲ့တက်ကြွလှုပ်ရှားသူမခင်လေးဖြစ်ပါတယ်။ကျွန်တော်တပောင်းသားနော
်။ဒါကတော့ဥဒေမောင်တန်းအပတ်စဉ်တင်ပြတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြန်ကဘာအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။မကြမီပဲဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီဝါသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပါအောင်မယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဆက်လန်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ်VUE Plus application ကို download ရယူပ
ါမင်္ဂလာပါခင်ဗျာ VUE American အသံရဲ့တနင်္ဂနွေနေ့မှတစ်ပတ် Radio ရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် Radio အသံလွင့်အစီအစဉ်တွေကိုတော့ line meter 25 kHz 11.13 ည line meter 40 kHz 9413ည line meter 58 kHz 5805တို့ကနေဖန်ယူနာတော်တာရှင်နေပါတယ်အခုဆက်လက်ပြီးတော့ bus in Canada တွေဖြစ်တဲ့အာရှနိုင်ငံရေးလျာစီဝါသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုတင်ပြမှာဖြစ်ပါတယ်။ပထမအဦးဆုံးအနေနဲ့ကတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပါမယ်။ကမ္ဘောဒီးယားမှာဇူလိုင်လ23ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲကိုတစ်ဖက်သက်ရွေးကောက်ပွဲလို့ဝေဖန်နေပြီးလက်ရှိဝန်ကြီးချုပ်ဟွန်ဆန်ရဲ့သားဟွန်မနက်ဝန်ကြီးချုပ်ဖြစ်လာဖို့တေချာသလောက်ရှိနေပါတယ်။ထိုင်းနိုင်ငံမှာတော့ပီတာလင်ဂျရွန်ရတ်ကိုဝန်ကြီးချုပ်အဖြစ်ထပ်မံမဲခွဲဖို့လွှတ်တော်ကတားမြစ်လိုက်ပါတယ်။မြန်မာရေးအာဆီယံအနေနဲ့ NUG အပါအဝင်အတိုက်ခံနေတဲ့ပါဆက်ဆံဖို့သူတည်သည်အန်ဒရီကာနာတလီကာဝါကအကြံပြုပြောဆိုခဲ့ပါတယ်ဒီလိုအကြောင်းအရာတွေကိုအာရှနိုင်ငံရေးအစီအစဉ်မှာကျွန်တော်ကဒီတစ်ပတ်တင်ပြထားပါတယ
်တခုတည်းကအာနာကိုကြုတ်ကန်ထားတဲ့ကမ္ဘောဒီးယားနိုင်ငံမှာဇူလိုင်လ23ရက်နေ့တနင်္ဂနွေနေ့မှာလွတ်တော်ရွေးကောက်ပွဲပြုလုပ်မှာဖြစ်ပါတယ်အတိုက်အခံတွေအရက်ဖက်အဖွဲ့အစည်းတွေသတင်းဌာနတွေဝေဖန်ရေးသမားတွေကတော့ဒီရွေးကောက်ပွဲဟာတပါတီတွေကနေဥဆောင်ပြုလုပ်တဲ့ဟန်ပြတစ်ဖက်သက်ရွေးကောက်ပွဲလို့ပြောဆိုကြပါတယ်ပြီးခဲ့တဲ့တောက်ကြနေ့တုန်းကတော့ဝန်ကြီးချုပ်ဟွန်ဆန်နဲ့သူ့ရဲ့သားဗိုလ်ချုပ်ကြီးဟွန်မနက်တို့ဥဆောင်တဲ့ကမ္ဘောဒီးယားပြည်သူ့ပါတီ CPP ရဲ့ရွေးကောက်ပွဲစည်းရုံးလှုံ့ဆော်မှုနောက်ဆုံးနေ့ပိတ်ပွဲကျင်းပခဲ့ပါတယ်ဒီကနေ့ဟာကျွန်တော်တို့အတွက်အောင်ပွဲနေ့ဖြစ်ပါတယ် CPP ပါတီတစ်ခုပဲကမ္ဘောဒီးယားကိုဦးဆောင်နိုင်တဲ့အရေးအချင်းရှိပါတယ်လို့ဟွန်မနက်ကပြောဆိုသွားတာပါဒီရွေးကောက်ပွဲမှာဟွန်ဆန်ရဲ့ CPP ကမ္ဘောဒီးယားပြည်ပပါတီတစ်ခုလောက်ပဲလောက်လောက်လာလာပါဝင်ပါတယ်အရင်ကအတိုက်အခံပါတီတွေဖြစ်ခဲ့တဲ့ဆမ်မရန်စီပါတီမြို့သားကက်တင်ရေးပါတီစတဲ့ပါတီတွေကိုအကြမ်းဖက်တိုက်ခိုက်တာဖမ်းဆီးထောင်ချတာစတဲ့နည်းတွေနဲ့နှိမ်နှင်းခဲ့ပါတယ်အတိုက်ခံကောင်းဆောင်ခင်ဆောင်ခါကိုလည်း2019ခုနှစ်ကတည်းကဖမ်းဆီးထားပြီးပြီးခဲ့တဲ့မတ်လတည်းတုန်းကပဲထောင်ဒဏ်28နှစ်ချမှတ်ခဲ့ပါတယ်အခြားတင်ရှားတဲ့အတိုက်အခံကောင်းဆောင်ဆမ်မရန်စီလည်းပြည်ပကိုနောက်ထပ်တစ်ကြိမ်ထွက်ပြေးရပြန်ပါတယ်ကမ္ဘောဒီးယားရွေးကောက်ပွဲနဲ့ပတ်သက်လို့လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ဖြစ်တဲ့ HRW ကအာရှဌာနလက်ထောက်ညွှန်ကြားမှု Phil Robertson ကအခုလိုပြောပါတယ
် Quite clearly there's an effort by Hun Sen to intimidate
Democracy ရှိတဲ့အောင်ဟန်ပြလှုပ်ဆောင်ဖို့ Hun Sen ဟာပြည်သူတွေကိုရောအတိုက်ခံနိုင်ငံရေးသမားတွေကိုပါဘယ်သူမှမပြောရဲအောင်ချိန်ချောက်ထားတယ်ဆိုတာအလွန်ကိုရှင်းပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကလည်း Hun Sen မှာဘာမှပြောပါတော့တဲ့အတိုက်ခံဆိုတာမရှိခဲ့ပါဘူ
းလွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကကမ္ဘောဒီးယားပြည်တွင်းစစ်ကိုကုလသမဂ္ဂဂျာခန်ဖြည့်ရှင်းခဲ့ပြီးနောက်ရွေးကောက်ပွဲ6ကြိမ်ပြုလုပ်ခဲ့ရမှာဟွန်ဆန်ဦးဆောင်တဲ့ CPP ပါတီကပဲ6ကြိမ်လုံးအနိုင်ရရှိခဲ့ပါတယ်ပြီးခဲ့တဲ့2018ခုနှစ်ရွေးကောက်ပွဲတုန်းကလည်းလွှတ်တော်နေရာ125နေရာအတွေ့ CPP ပါတီကပဲအကုန်လုံးအနိုင်ရရှိခဲ့ပါတယ်ဝန်ကြီးချုပ်ဟွန်ဆန်ရဲ့သားဗိုလ်ချုပ်ကြီးဟွန်မနက်ဟာတနင်္ဂနွေနေ့ရွေးကောက်ပွဲမှာလွှတ်တော်အမတ်ဖြစ်လာပြီးလွှတ်တော်ကနေဝန်ကြီးချုပ်အဖြစ်တင်မြှောက်လိုက်ရင်ဘယင်ကအတီးပြုတ်လိုက်ရင်တော့ဝန်ကြီးချုပ်ဖြစ်လာတော့မှာဖြစ်ပါတယ်အသက်45နှစ်ရှိပြီဖြစ်တဲ့ဟွန်မနက်ဟာ American West Point စစ်တပ်ကသူဆင်းဖြစ်ပြီး New York တပ်ကသူမှစီးပွားရေးနဲ့မဟာဝိဇ္ဇာပွဲရခဲ့ပါတယ်အဲဒီနောက် Britain ဘရစ်စတိုတက္ကသိုလ်မှာပါတကူပွဲရခဲ့ပါတယ်အခုလိုအချိန်မှာပဲထိုင်းနိုင်ငံမှာတော့ယူကောက်ပွဲအနိုင်ရ Move Forward Party MFC ပါတီရဲ့ခေါင်းဆောင်ပီတာလင်ဂျွန်ရက်ကိုဝန်ကြီးချုပ်နေရာအတွက်နောက်ထပ်တစ်ချိန်မဲခွဲဖို့ကိုပြီးခဲ့တဲ့ဇူလိုင်လ19ရက်နေ့ဗုဒ္ဓဟူးနေ့ကလွှတ်တော်ကပြင်ပလိုက်တဲ့အတွက်ဝန်ကြီးချုပ်ဖြစ်လာဖို့အခွင့်အလမ်းပြီးဆုံးသွားပြီဖြစ်ပါတယ်လွှတ်တော်ကိုယ်စားလှယ850ရှိတဲ့အထက်ဟာ395မဲ312မဲနဲ့ဆုံးဖြတ်ပြီးဒုတိယအကြိမ်မဲပေးခွင့်ကိုပိတ်လိုက်တာဖြစ်ပါတယ်စစ်တပ်အာဏာသိမ်းပြီး2018ခုနှစ်မှာရေးဆွဲခဲ့တဲ့ထိုင်းဖွဲ့စည်းပုံအရအထက်လွှတ်တော်အမှတ်250ဟာရွေးကောက်ပွဲနဲ့တင်မြောက်တာမဟုတ်ဘဲစစ်တပ်ကခံထားတာဖြစ်ပါတယ်။နောက်ထပ်တဦးကိုဝင်ကြီးချုပ်အဖြစ်မဲပေးဖို့ဇူလိုင်လ28ရက်နေ့သတ်မှတ်ထားပေမဲ့ဘယ်သူရွေးခံမယ်ဆိုတာတိတိကျကျမသိရသေးပါဘူး။ MFP ပါတီပါဝင်တဲ့ရှစ်ပါတီမဟာမိတ်အဖွဲ့ကတော့တောက်ကြံနေမှာအစည်းအဝေးလုပ်ခဲ့ပြီးဆက်လက်ကြိုးပမ်းသွားမယ်လို့ပြောဆိုထားပါတယ်။အခုလိုအချိန်မှာပဲအာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာအရေးချဉ်းကပ်မှုမှာNUG အပါအဝင်အတိုက်အခံအနေနဲ့ပါဆက်ဆံတင်တယ်လို့ Washington DC အခြေစိုက်မဟာဗျူဟာလေးလာရေးဌာနဖြစ်တဲ့ CSIS ရဲ့ရှေးတောင်အာရှဆိုင်ရာတွဲဘက်သုတေသီ Andrika Natalikawa ကပြောဆိုလိုက်ပါတယ
် I think the key point here is that ASEAN member states should be engaging with
ASEAN တွင်မြန်မာအရေးနဲ့ပတ်သက်ပြီးချင်းကပ်ရမှာကွဲလွဲမှုတွေရှိနေပါတယ်တိုးတက်မှုလည်းမရှိပါဘူးအာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့အတိုက်အခံဘက်ကဖြစ်စေပါဝင်နေတဲ့အဖွဲ့အစည်းအားလုံးနဲ့ဆက်ဆံတင်ပါတယ်ဥပမာ NUG နဲ့အခြားအတိုက်အခံအဖွဲ့တွေဖြစ်ပါတယ်လို့နာတလီဂါဝါက VOA နဲ့ဆက်သွယ်မေးမြန်းစဉ်ပြောဆိုခဲ့ပါတယ်သူဟာအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဟောင်းမာတီနာတလီဂါဝါရဲ့သားလည်းဖြစ်ပါတယ်ဒါအပြင်စစ်ကောင်စီနဲ့ပတ်သက်လို့လည်းအထူးကြံအောင်လှုပ်ထားတယ်ဆိုတာနဲ့တင်အပြေမဟုတ်ပါဘူးအတိကျန်နေတာဟာသူတို့အတွက်တက်တောင်တက်တာရှိတဲ့အနေအထားဖြစ်တယ်လို့ရှင်းရင်းဆွဲအနေအထားလေးဖြစ်ပါတယ်။ဒါကြောင့်ပြဿနာအတွင်းပါဝင်နေတဲ့အဖွဲ့အစည်းအားလုံးနဲ့အစဉ်တိုင်းမှာတွေ့ထိဆွေးနွေးဖို့လိုပါတယ်လို့လည်းသူကပြောဆိုခဲ့ပါတယ်။အာဆီယံအနေနဲ့မြန်မာအရေးနဲ့ပတ်သက်လို့မီဂါဖုန်းလို့ခေါ်တဲ့လူသိရှင်ကြားကြီးညာပြောဆိုပြီးဖိအားပေးလှုံ့ဆော်စေတဲ့ဤကိုအသုံးပြုနေတယ်လို့ပြောဆိုထားပေမဲ့လည်းဒါကိုတကယ်တမ်းအကောင့်အထက်မဖော်သေးဘူးလို့လဲနာတလီကာဝါကသုံးသပ်ပြောဆိုခဲ့ပါတယ်။အလဲကျဥက္ကဋ္ဌအင်ဒိုနီးရှားဟာမြန်မာအရေးဦးစားပေးဆောင်ရွက်ပေမဲ့လည်းလာမယ့်နှစ်အလဲကျဥက္ကဋ္ဌဟာလာအိုနိုင်ငံဖြစ်တဲ့အတွက်မြန်မာအရေးချဉ်းကပ်မှုဟာတမျိုးတစ်ပုံဖြစ်လာအောင်မှာဖြစ်ကြောင်းဒီတစ်ပတ်အရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်။
ဒါကတော့အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ဖြစ်တဲ့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါဦးမယ်အခုရပိုင်အတွင်းမှာတော့ကျတ်သူမြူဇီအစမတန်မြင့်တက်နေပါတယ်ပြပပို့ကုန်ရောင်းဝယ်တော်တော်များများဗဟိုပန်းတတ်မှတ်စင်းနဲ့မြန်မာစံွေလဲရတဲ့စနစ်ဖျက်သိမ်းပေးဖို့တောင်းဆိုနေကြပါတယ်သတင်းဒီသတင်းနဲ့အပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံစည်းအတက်အကျပါတွေဖြစ်သွားခဲ့ပါသလဲဒါကိုလေယာစီးပွားသတင်းများကိုစူးစီးပြီး Farmer Time Media ကတင်ဆက်ပေးထားပါတယ
်မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာစိုက်ပျိုးရေးချစ်သူများရှင်လင်းချင်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုချွချွနဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြည်တွင်းမှာချစ်သူမျိုးဈေးနှုန်းတွေစံချိန်တွေမြင့်တက်နေတဲ့သတင်းနဲ့ဆက်ကြည့်ပါတယ်တရုတ်နိုင်ငံဘက်ကနေချစ်သူမျိုးကြီးကိုဝင်ရောက်မှုနည်းနေရာကြောင့်ပြည်တွင်းဈေးကောမှာချစ်သူမျိုးဈေးကစံချိန်တွေမြင့်တက်နေတယ်လို့ကုန်တယ်တွေကပြောပါတယ်ရန်ကုန်ပြည်နယ်ဈေးကောမှာတရုတ်ချစ်သူမျိုးကြီးကိုတပိတ္တာကို9500ကနေ9500ကျပ်ထိပေါက်ဈေးရှိနေပြီးပြည်တွင်းထွက်ရှမ်းမမှာချစ်သူမျိုးကတော့တပိတ္တာကို8500ကနေ12000ကျပ်ထက်ပေါက်ဈေးရှိနေတယ်လို့ကုန်စည်တိုင်ကထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ဇွန်လအတွင်းကချစ်သူမျိုးကြီးကိုတပိတ္တာကိုလက်လီဈေးကွက်မှာ9000ကနေ8000ကျပ်ဈေးသာပေါက်ဈေးရှိခဲ့ပြီးရှမ်းချစ်သူမျိုးကတော့တပိတ္တာကို8000ကနေ9000ကျပ်ဝန်းကျင်လောက်သာပေါက်ဈေးရှိခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကစစ်ကောင်စီကုန်တယ်ရေးဌာနကကုန်တယ်ရေးမူဝါဒပြောင်းလဲတချို့ပြုလုပ်ခဲ့တာအပါအဝင်ငွေလဲနှုန်းမတည်ငြိမ်မှုတွေကြောင့်တရုတ်နယ်စပ်ကနေချစ်သူမျိုးတင်သွင်းမှုတွေရော့ကျပြီးဈေးနှုန်းတွေအဆမတန်မြင့်တက်လာတာဖြစ်တယ်လို့ဘေးရန်အောင်ကုန်စည်တိုင်းတာဝန်ရှိသူတို့ကပြောပါတယ်။လက်ရှိရန်ကုန်ဘေးရန်အောင်ဈေးကွက်ကို နေစဉ်ကြတုံယူအေးတထောင်လောက်ဝင်ရောက်မှုရှိနေပါတယ
်ပြင်းသွင်းရုပ်တီ6ဇင်းလုံးတွေကြဆင်းနေပါတယ်မိုးဆက်တိုက်ရွာနေတာအပါအဝင်ရုပ်တီ6ပြင်ပတင်ပုံမှုနေပါသွားတာကြောင့်ရုပ်တီ6ဇင်းလုံးတွေကြဆင်းနေတယ်လို့ငရုတ်ဆိုင်တောင်သူတွေနဲ့ကုမ္ပဏီတွေကပြောပါတယ်ပြီးခဲ့တဲ့ဇွန်လကမြုပ်သီးချသပိတ်တာကို14,000ကျပ်ပေါက်ဈေးရှိပြီးလက်ရှိမှာတော့သပိတ်တာကို13,000ကျပ်ဝန်းကျင်ဈေးနဲ့အယောင်းဝယ်တည်ငြိမ်နေပါဗျ။မွန်းတွင်းကာလဖြစ်တဲ့အတွက်မြုပ်သီးချတွေအစိုးပြန်ပြီးအရေးသွေးကျဆင်းသက်တာကြောင့်ပြပအဝေရော့ကျမှုနဲ့အတူဈေးနှုန်းပါကျဆင်းသွားတာဖြစ်တယ်လို့ EOD တိုင်းကမြုပ်ဆိုင်တောင်သူကိုပိုက်ကပြောပါဗျ။လက်ရှိမြန်မာနိုင်ငံကမြို့သီးစိမ့်နဲ့မြို့သီး6တွေကိုထိုင်း၊လာအူ၊မလေးရှားနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတင်ပို့နေပါတယ
်။ပြည်ပပို့ကိုရောင်းဝယ်ဒေါ်လာအပေါ်မှာဗဟုဘဏ်ကနှုံးထားတက်မှတ်လဲလဲပေးနေတဲ့စနစ်ကိုအပြီးဖြတ်သိမ်းပြီးဖို့လုပ်ငန်းရှင်တွေကလိုလားနေကြပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအမေရိကန်ဒေါ်လာငွေကြေးအပေါ်မှာထိန်းချုပ်လိုတာကြောင့်ပြပပို့ကုန်ရောင်းဝယ်စုစုပေါင်းရဲ့65ရာခိုင်နှုန်းကိုစစ်ကောင်စီဗဟိုဘဏ်တတ်မှတ်စင်းနဲ့မြန်မာကျပ်ငွေလဲလှယ်ပေးတဲ့စနစ်ကိုအပြီးဖြတ်သိမ်းပြီးဖို့စီးပွားရေးလုပ်ငန်းရှင်တွေကတောင်းဆိုနေကြပါတယ်စစ်ကောင်စီဗဟိုဘဏ်ကတော့ပို့ကုန်ရောင်းဝယ်ရဲ့65ရာခိုင်နှုန်းအစား50ရာခိုင်နှုန်းကိုသာဗဟိုဘဏ်တတ်မှတ်စင်းနဲ့မြန်မာကျပ်ငွေလဲလှယ်ကြဖို့ပြီးခဲ့တဲ့ဇွန်လ13ရက်ကပြင်းစင်တမလိုက်ပြင်မဲ့ထူးခြားတဲ့ပြောင်းလဲမှုမရှိဘူးလို့နေဆက်ပို့ကုန်လုပ်ငန်းရှင်တွေကဆိုကြပါတယ်
အဲ့တော့ကျွန်တော်ကဒီကတော့653စနစ်ရှိတယ်လေဒီစိုးဘုံကြောင့်လေ65ရာခိုင်နှုန်းကိုကိုပါတပ်ပတ်ပြီးလေဝေတန်လဲတရမယ်ကျွန်တော်35ရာခိုင်နှုန်းပြစ်ပါနေပြီးတော့စောက်စီကလွတ်လောက်တော့လွတ်လို့ရှိတယ်ပြီးတော့ဇော်ရ73ရက်နေ့ကစပြီးတော့မိတ်ထုတ်ပြန်လိုက်တာကအဲ့တော့50ထုတ်ပြန်လိုက်တယ်စိုးဘုံရဲ့50ရာခိုင်နှုန်းကိုကိုပါတပ်ပတ်ပြီးတာကြီးကြွားမယ်ကျွန်တော်50ဟိုတော့ဟိုပြစ်ပါတာစောက်စီကလွတ်လောက်တော့ဒဲလေးကိုရှိတယ်အဲ့တော့ဗာဒီ653နဲ့စတာဗာလို့ဖြစ်လာမယ်ဆိုနည်းနည်းလေးတော့အဆုံးသက်တာတော့ဒီလိုမျိုးနည်းနည်းအသက်ရှင်ဆုံးတာပေါ့။အချင်းချင်းမမကြီးတော့ကြောက်လဲမှုရှိဘူး။အဲဒီကဘာတော့ပြောတယ်ကချင်းချင်းမမကြောက်လဲမှုမရှိဘူးလား။ဟုတ်ပါလား။ဘုရားရာကန်တော့အပြစ်ပါပြီးမှတို့မေဇက်ကရှင်းပြလား
။စစ်ကောင်စီဟာပြည်ပပို့ကုန်ကရရှိလာတဲ့အမေရိကန်ဒေါ်လာငွေ export money ကိုပြည်ရင်းဘဏ်တစ်ခုခုမှာအနှံ့စီပြီးအဲ့ဒီအငွေရဲ့65ရာခိုင်နှုန်းကိုဗဟိုဘဏ်ကဒေါ်လာ1100ကျပ်စီးနဲ့လဲလှယ်ပေးတဲ့စနစ်နဲ့ကွန်ဂရီရဲ့ဒေါ်လာငွေတွေအပေါ်ထိန်းချုပ်ထားတာဖြစ်ပါတယ်။လက်ရှိမှာစစ်ကောင်စီဗဟိုဘဏ်ကနိုင်ငံခြားငွေလဲနှုန်းအမေရိကန်ဒေါ်လာကို1100ကျပ်နှုန်းတတ်မှတ်ထားပေမဲ့ပြည်မဒေါ်လာဈေးကွက်မှာတော့အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ3000အထက်မှာပေါက်ဈေးရှိနေတာပါ
။ဘုရငွေဈေးမူဝါဒတောင်းလိုက်တော့ခံသေးရတယ်။နည်းနည်းလေးပူလာတော့ဒီလိုပဲ။အိုဘာစီတပားတွေတော့လက်ဆိုးတက်လာလို့ပြော။လက်ကပ်တွေမထူးချောင်းမထူးချောင်း
စစ်ကောင်စီရဲ့စီးပွားကူတန်းဝန်ကြီးဌာနဟာအခုနှစ်ထဲမှာအပြောင်းလဲတွေဇက်တိုက်လှုပ်ဆောင်နေပါတယ်။ပို့ကုန်ရငွေရဲ့ချိုတင်ပေးသွင်းရတဲ့စနစ်ကိုဇူလိုင်လ1ရက်နေ့ကစလို့ဖျက်သိမ်းပေးခဲ့ပြီးအဲ့ဒီအစားကုမ္ပဏီတက်တန်းလိုက်အမခန့်ကြီး20ရာခိုင်နှုန်းကနေ35ရာခိုင်နှုန်းအထိပေးသွင်းရမယ်လို့ပြောင်းလဲသတ်မှတ်လိုက်တာဖြစ်ပါတယ်။ဒါ့အပြင်မြန်မာတင်းအဓိကနေဆက်ကုန်သွယ်ရေးဆုံးခုဖြစ်တဲ့မူဆယ်နေဆက်မှာကုန်သွယ်မှုပြုလုပ်တာတွေနဲ့ပတ်သက်တဲ့ဝေးချေလွှဲပြောင်းမှုဆရာကိစ္စရပ်တွေကိုလာမယ့်ဩဂုတ်လ1ရက်နေ့ကစလို့ဘန်စနစ်ကျင့်သုံးရမယ်လို့လည်းထုတ်ပြန်ထားပါတယ
်အခုဆက်ပြီးဇွန်လ12ရက်ကနေဇွန်လ19ရက်နေ့အထိဈေးကွက်တွင်အသက်ကြာနေမည်ဖြစ်သွားတဲ့လေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်တရုတ်ကုန်တွေအဝေရက်ထားတာကြောင့်နန်းနဲ့စမောကတော့အိမ်ကို7,000ဝန်းကျင်ဈေးချဆင်းလာပါတယ်မြန်မာနန်းကိုတရုတ်ကိုရီးယားဂျပန်စင်ကာပူထိုင်းစတဲ့အာရှနိုင်ငံတွေကိုအဓိကတင်ပို့နေပြီးအများဆုံးဝယ်ယူနေတဲ့တရုတ်နိုင်ငံရဲ့ဝယ်လိုအားကျဆင်းသွားတာကြောင့်အခုလိုဈေးချဆင်းလာတာလို့ကုန်တွေကပြောပါတယ်မန္တလေးကုန်စည်တိုင်ဈေးကွက်တွင်ဇွန်လ18ရက်နေ့မှာဖြစ်ပေါ်နေတဲ့ဈေးနှုန်းအရနန်းနဲ့စမုံကတအိမ်ကို28,000ကနေ33,000ကျပ်ပေါက်ဈေးရှိပြီးကျပ်9,000ကနေ1,000ကျပ်အထိဈေးချဆင်းလာပါတယ်။ပန်းနံက38,000ကနေ38,500ကျပ်ဈေးပေါက်ပြီး9,000ကျပ်ဈေးချဆင်းသွားပါတယ်။နန်းဖြူဂျပန်ကတော့ပြင်ပတင်ပို့မှုရှိလို့ဈေးအနည်းငယ်မြင့်တက်လာပါတယ်။နန်းဖြူဂျပန်45ပိတ်တောင်ဝင်တဲ့အိမ်ကို36,500ကနေ38,000ကျပ်ပေါက်ဈေးရှိပြီး2,000ကျပ်ကနေ9,000ကျပ်နန်းညိုကလည်းတဲ့အိမ်ကို28,000ကနေ28,500ကျပ်ပေါက်ဈေးရှိပြီး9,000ကျပ်အတီးတီးဈေးမြင့်တက်လာပါတယ
်ဒေါ်လာဈေးနဲ့အတူပ ပြည်ရင်းစောင်းစီစင်းုံတွေမြင့်တက်လာတာကြောင့်မြေပဲစီရောင်းအားပိုကောင်းလာပြီးမြေပဲဆက်မျိုးစုံတပိတ်တာကိုတရားကနေ300ချက်ကြားဈေးမြင့်တက်လာပါတယ်။မန္တလေးစည်းကွက်မှာမြေပဲ S1 လုံးဆန်တပိတ်တာကို6,900 ချက်ကနေ9,100 ချက်အနီလုံးဆန်အဝိုင်းတပိတ်တာကို9,200 ချက်အနီလုံးဆန်အရှိကတော့တပိတ်တာကို8,800ကနေ9,000ချက်အတီးတီးပေါက်သေးရှိနေပါတယ်။S1 season ကတော့တပိတ်တာကို6200ကနေ6500ချက်ပေါက်ဈေးရှိပြီးဈေးညင်နေပါတယ်လက်ရှိမှာမြေပဲလုံးဆန်ကိုတရုတ်နိုင်ငံဘက်ကဝယ်ယူနေပြီးမြေပဲ season ကိုတော့စီးဆက်သမားတွေကဝယ်ယူနေတာဖြစ်ပါတယ
်ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ The Farmer Time Media ကစူးစီးတင်ပြခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်ကိုတင်ပြပါဦးမယ်ကမ္ဘာတဝန်းအပူချိန်ဆန်ချိန်တင်မြင့်တက်လာနေချိန်မှာပဲမကြခင်El Niño အပူလိုင်းဝင်လာတဲ့အခါပုံမပြင်းထန်တဲ့အပူချိန်မြင့်တက်မှုနဲ့ကြွမ်းဝါဖြစ်တဲ့အတွက်ကြိုတင်ပြင်ဆင်မှုတွေလှုပ်ချဖို့ကမ္ဘာနိုင်ငံတွေကိုကုလသမဂ္ဂသတိပေးထားပါတယ်ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလောင်အောင်တင်ပြထားပါတယ်
နှစ်စဉ်နှစ်တိုင်းဇူလိုင်နဲ့ဩဂုတ်လတွေဟာအပူချိန်မြင့်တက်လေးရှိတဲ့ကာလတွေဖြစ်ပြီးဒီနှစ်ထဲအပူလွန်ကဲတတ်တဲ့အတွက်ပြည်သူ့ကျန်းမာရေးအပေါ်အပြင်းထန်တက်ရောက်လာနိုင်တယ်လို့ကုလပညာရှင်တွေကသတိပေးပါတယ်။ကမ္ဘာမြောက်ပိုင်းမှာအပူချိန်တွေမြင့်တက်မှုဟာ1980ပြည်လုံးနှစ်တွေနောက်ပိုင်း6ဆဒေါ်လာတယ်လို့လည်းပြောပါတယ်။ဆန်ချိန်တင်အပူလွန်ကဲမှုတွေကိုအာရှတိုင်အမေရိကတိုင်အလဲပိုင်းနဲ့မြောက်ပိုင်းအပြင်အာဖရိကတိုင်နဲ့အရှေ့အလဲပိုင်းဒေသတွေမှာကျုံ့တွေ့ခံစားနေရချိန်မှာပဲဥရောပတိုင်မှာလည်းအပူချိန်မြင့်တက်မှုကြောင့်တော်မီးလောင်ကျွမ်းလာမဲ့အန္တရာယ်ပိုများလာနေပါတယ်
။ The Mediterranean heat wave it is big but it's nothing like what's been through North Africa. And it's developing into Europe at this stage.
ဒီလေဗလဒီသားမှာဝင်နေတဲ့အပူလိုင်းကတိတ်ဆိုးပါတယ်။ဒါပေမဲ့မြောက်အမေရိကတိုက်မှာကြုံနေရတဲ့အခြေအနေနဲ့ရှင်ရင်ဘာမှမပြောပါတော့ပါဘူး။ဥရောပမှာလည်းလက်ရှိအပူချိန်တွေမြင့်တက်လာနေပါတယ်။ဒါတော့ကြိုတင်ခန့်မှန်းထားသလိုအပူလိုင်းဝင်လာတဲ့အစပိုင်းအဆင့်ပဲရှိပါသေးတယ်။နောက်ပိုင်းမှာပိုပြီးတော့ဆိုးလာအောင်ပါ
19ရာစုနှစ်အလယ်ပိုင်းကလေးကဆက်လို့မြင့်တက်လာတဲ့ကမ္ဘာအပူချိန်ဟာ2023ခုနှစ်မှာစံချိန်တင်အပူဆုံးဖြစ်မဲ့အနေအထားကိုရောက်နေပြီလို့သိပ္ပံပညာရှင်တွေကပြောပါတယ်။ဥရောပတောင်ပိုင်းလက်ရှိအပူချိန်က40ဒီဂရီဆယ်ဆီယပ်ကျော်အထိမြင့်တက်လာနေပြီးတော်မီအကြီးအကျယ်လောင်ကျွမ်းနေတဲ့ဂရိနိုင်ငံတောင်ပိုင်းမှာအပူချိန်က44ဒီဂရီဆင်တီဂရိတ်အထိရောက်လာမယ်လို့ခန့်မှန်းထားပါတယ်။ဥရောပတိုင်းနဲ့မြေတဲပင်လယ်တောင်ပိုင်းမှာအပူလိုင်းရင်ဆိုင်ရတာက2ကြိမ်အထိရှိသွားပါပြီ
။ These events will continue to grow in intensity and the world needs to prepare for more intense heat waves. The recently declared El Niño is only expected to
လူနေထိုင်မျိုးတွေပိုပြီးပြင်းထန်အားကောင်းလာမှာဖြစ်တဲ့အတွက်တစ်ကမ္ဘာလုံးကြိုတင်ပြင်ဆင်ထားပါလိမ့်မယ်။လက်ရှိပေါ်ပေါက်နေတဲ့ El Niño အပူလိုင်းကြောင့်အခုကြုံနေရတဲ့အပူလွန်ကဲမှုမျိုးပိုပြီးတော့အားကောင်းလာပါလိမ့်မယ်။ဒီအနေအထားအတွက်ပြည်သူ့ကျန်းမာရေးအပေါ်ပြင်းပြင်းထန်ထန်တရားမှုရှိပါလိမ့်မယ
်။အာဖရိကနဲ့အာရှဖက်မှာတော့အပူတန်းကြောင့်ပြည်သူ့ကျန်းမာရေးနဲ့စာဝတ်နေရေးကိုချိတ်ကိုက်နေတာပါ။ကြောင်မီသွေးရင်နာနဲ့တဘာဝတန်းငွေထောက်ယူအသုံးပြုမှုလိုမျိုးလူသားတွေရဲ့လောက်ရတွေကြောင့်ဥဒုယာသည်ပြောင်းလဲလာရကအခုလိုကမ္ဘာတဝအပူချိန်တွေဆက်တိုက်တိုးလာတာပါဒီလိုဥဒုယာသည်ပြောင်းလဲလာချိန်မှာသူတဘာဝအတိုင်းရာရီပေါပေါက်လာတဲ့ El Niño အပူလိုင်းတွေပုံမအပြင်းလာလေရှိတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်တခါပူပြင်း၆သိန်းလို့တောမီးတွေလောင်ကျွမ်းရာကထွက်လာတဲ့မိခိုးငွေတွေနဲ့လေတူညံ့ညမ်းမှုကြောင့်လူသန်းပေါင်းများစွာရဲ့ကြာမာရေးအတော်ထိခိုက်ရကြောင်းအမေရိကန်နိုင်ငံအင်ဒီယားနာတက္ကသိုလ်ပြည်သူ့ကြာမာရေးဌာနတွဲဖက်ပါမောက်ခဆယ်ရယ်ကွန်မန်ဒိုရီကအရှင်းပြပါတယ
် When it goes deep into your lungs it causes inflammation or even oxidative stress
အဲ့ဒီလိုလေတူညံ့ညမ်းမှုတွေကြောင့်ချောင်းဆိုတာအသက်ရှူမဝတာမျက်ရည်တွေထွက်တာနဲ့လေကြောင်းတွေရရန်တာမျိုးလည်းဖြစ်တတ်တဲ့အပြင်ရေရှည်မှာပန်းနာရင်ကျက်တာမျိုးတွေမကဘဲနားမလည်နိုင်တဲ့နှာတာရှည်ရောဂါတွေကဖြစ်လာနိုင်တယ်လို့လည်းသူကပြောပါတယ်အမေရိကန်ပြည်ထောင်စုအရီဇိုနာပြည်နယ်မှာတော့ဆန်ချိန်ထင်အောင်မြင့်တက်လာတဲ့အပူလိုင်းကြီးတွေဟာနေရရွှေ့မသွားဘဲနဲ့တနေရာထဲမှာတင်အမိုးခုံကြီးလိုရနေတာပါနေအပူချိန်တွေကြာမသွားတာကသတင်းသုံးမှတ်ထဲဝင်လာပါပြီဖီနစ်မြို့မှာအပူချိန်က43ဒီဂရီဆယ်ဆီယပ်ကိုရောက်နေပါတယ်ဒါဟာ1984ခုနှစ်ကဆန်ချိန်ကိုချိုးလိုက်တာလည်းဖြစ်ပါတယ်ညအချိန်မှာတော့အပူချိန်တွေကြာမသွားပါဘူး
High nighttime temperatures are particularly dangerous for human health because the body is unable to recover.
သူတွေညဘူးချင်းဆက်တိုက်တိုးနေမယ်ဆိုရင်သူကျမတွေအတွက်အနေရရှိပါတယ်။ဘာဖြစ်လို့လဲဆိုတော့လူခန္ဓာကိုယ်မှာတက်လာတဲ့ကိုယ်ရဲ့အပူချိန်တွေပုံမှန်ပြန်ဖြစ်သွားအောင်မလုပ်နိုင်ပါဘူး။ဒါကြောင့်နှလုံးရောဂါအဖြစ်များလာနိုင်ပြီးတော့အသက်ပါဆုံးရှုံးနိုင်ပါတယ်။ဒီယောဂါတစ်မျိုးတည်းကိုကျွန်တော်တို့တွေ့မြင်နေရတာတော့မဟုတ်ပါဘူး။သူကတည်တာတဲ့ယောဂါဖြစ်ပါတယ်။အမြင့်ဆုံးနေ့အပူချိန်ကိုအများဆုံးအာရုံစိုက်နေကြတဲ့အချိန်မှာညအပူချိန်ကတော့လူကျမ်းမာရေးအတွက်အကြီးဆုံးအန္တရာယ်ဖြစ်လာပါလိမ့်မယ်
။ပင်လယ်ရေတွေပူနွေးရာကတက်လာတဲ့လေပူတွေကပလေတူထဲမှာသိပ်တဲလာတဲ့အခါ heat dome လို့ခေါ်တဲ့အပူချိန်အမိုးကုန်းကြီးတွေပေါ်ပေါက်လာပါတယ
်။ Stalled. We're seeing a big heat dome over the southwest and it hasn't moved.
America နောက်တောင်ဘက်ပိုင်းမှာတွေ့ရတဲ့အပူလိုင်းအမိုးကုန်းကြီးကရွေးမသွားဘဲနဲ့ဒီအတိုင်းရပ်နေတာသတင်းဘက်တွေနဲ့ချီပြီးတော့ရှိနေပါပြီ။အမြဲဖြစ်နေကြလို့မျိုးငွေရဖွဲ့ပြီးတော့မိုးရွာသွန်းတဲ့ရာသီဥတုမျိုးရောက်မလာဘဲနဲ့ဒီအပူလိုင်းကြီးထဲမှာပိတ်မိနေတာတကယ့်ကိုပြဿနာပါ။
American California ပြည်နယ်ကနေတရုတ်နိုင်ငံအထိသာမကဥရောပ Spain နဲ့ Italy တို့လိုနိုင်ငံတွေအထိအပူချိန်သတိပေးချက်တွေကိုလည်းတာဝန်ရှိသူတွေအသီးသီးထုတ်ပြန်ထားပါတယ်။ကမ္ဘာပုံနွေးမှုရဲ့တက်ရောက်မှုကြောင့်အခုလိုပြင်းထန်ဆိုးရွားတဲ့ရာသီဥတုမျိုးဖြစ်လာနိုင်ကြောင်းသတိပေးနေချိန်မှာပဲကမ္ဘာမိုးလေဝသဌာန WMO ကလည်းလက်ရှိအပူချိန်မြင့်တက်မှုတွေအားနည်းသွားမဲ့လက္ခဏာမတွေ့ရတဲ့အပြင်ပိုးလိုတောင်ပြင်းထန်ဆိုးရွားလာမှဖြစ်တဲ့အတွက်ကျိုးတင်ပြင်ဆင်ထားကြဖို့ဂျီနီဗာမြို့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းပြောဆိုသွားပါတယ်။ကျမနင်္ဂလာပ
ါ။ဒါကတော့နန်းလောင်အပတ်စဉ်တင်ပြတဲ့ဥလူရာသီနဲ့အနာဂတ်ကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VO ရဲ့တင်းငွေနေနေမနေ့ပတ်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါဦးမယ်။
Ukraine သမ္မတ Volodymyr Zelensky ဟာပင်လယ်နက်ဒေသကောက်နှံတင်းပို့မှုစီစဉ်ပြန်စတင်နိုင်ရေးအတွက်နီးလန်းရှာဖို့စနေနေ့မှာ NATO အဖွဲ့အတွင်းမှုချုပ် Jens Stoltenberg နဲ့ဆွေးနွေးခဲ့ပါတယ်။ကုလသမဂ္ဂကနေဂျာဝင်ဆောင်ရွက်ပေးနေတဲ့ Ukraine ရဲ့ကောက်နှံတွေနဲ့စိုက်ပျိုးထွက်ကုန်တဲ့ပင်လယ်နက်ဒေသဖြတ်သန်းပြီးကမ္ဘာတစ်လောတင်းပို့နိုင်ရေးအစီအစဉ်အတွက်သဘောတူညီချက်ဟာတနင်္လာနေ့မှာသတ်မှတ်ရကုံဆုံးသွားပြီဖြစ်ပါတယ်။ပင်လယ်နက်ဒေသကနေကောက်နှံတင်ပို့ရေးကိုအတားအဆီးမရှိဘဲဆင်ဆက်မပြတ်လှုပ်ဆောင်နိုင်ရေးကိုဦးစားပေးလှုပ်ဆောင်ဖို့နဲ့ရှေ့ဆက်ပြီးလှုပ်ဆောင်နိုင်ဖို့လိုအပ်တာတွေကိုသူတို့နှစ်ဦးဆွေးနွေးခဲ့ကြတယ်လို့ Ukraine သမ္မတ Zelensky ကပြောကြားခဲ့ပါတယ်။ဒိန်းမတ်နိုင်ငံ Copenhagen မြို့တော်မှာကိုရမ်ကျန်းကိုမိရှုဆန္ဒပြခဲ့တာကိုစန့်ကျင်တဲ့အနေနဲ့ရားနဲ့ချီတဲ့ Iraq ဆန္ဒပြသူတွေဟာဗက်ဒက်မြို့တော်မှာမနေ့စနေနေ့ကဒိန်းမတ်တန်ယုံအပါအဝင်တန်ယုံတွေရှိရာနေရာကိုဝင်ရောက်ဖို့အတွက်စ조사ခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့တွေကတားဆီးခဲ့ရပါတယ်။ဆန္ဒပြသူတွေကအစိုးရယုံတွေနဲ့တန်ယုံတွေရှိရာ green zone ရှိရာကိုသွားတဲ့လမ်းမှာတံတားကိုပိတ်ဆို့ထားတာကြောင့်လုံခြုံရေးတပ်ဖွဲ့ကလူစုခွဲခဲ့ရပါတယ်။ Bangladesh နိုင်ငံ Cox's Bazar ရင်းရဒုက္ခစစ်ခန်းမှာနေထိုင်တဲ့အာဆာအကြမ်းဖက်အဖွဲ့ရဲ့ခေါင်းဆောင် Hafez Nur Mohammed ကိုတောက်ချာနေမှာဖမ်းဆီးရမိတယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကအကြမ်းဖက်တိုက်မှုတပ်ဖြတ်ရေးဆိုင်ရာ RAP တပ်ဖွဲ့တရားရေးသတင်းဌာနအကြီးအကဲကစနေနေ့မှာကြေညာလိုက်ပါတယ်။ပြီးခဲ့တဲ့ရက်ကအိန္ဒိယနိုင်ငံမဟာရာရှထရာပြည်နယ်ထဲမှာမိုးကြီးပြီးမြေပြိုခဲ့တဲ့အတွက်တည်ဆုံးသူဦးရအခုဆိုရင်26ဦးထိရှိသွားပြီလို့ကယ်ဆယ်ရေးတပ်ဖွဲ့တွေကပြောပါတယ
်။သတင်းချင်းချုပ်တွေကိုသတင်းချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်ဒီကနေ့မနေ့ပဲအသံလွှင့်အစီအစဉ်တွေကိုထုတ်လုပ်နိုင်မှုတာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရင်းမှုကကိုညာဝင်းအောင်ဖြစ်ပါတယ်အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ပက်ထရစ်ဒီယာနဲ့ဇူဘဲအက်တာရဲ့တို့ဖြစ်ပါတယ်ကျွန်တော်တို့ VOE ရဲ့တနင်္ဂနွေနေ့နေ့မနေ့ပဲအသံလွှင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်ရဲ့အသံလွှင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်မြမပြည်သူများလည်းကိုစိတ်နှပြရှင်လန်းချမ်းမြေကြပါစေကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ
This program has come to you from the Voice of America, Washington.